Welcome to the Voice of America in Burmese.
Mingla ba shin. Mingla ba shin. VOA American အသံရဲ့2022ခုနှစ်ဩဂုတ်လ12ရက်စာသားပဒိနေ့နေ့နဲ့ခင်းစီစဉ်ကို American ပြည်ထောင်စု Washington DC ကနေဒိုင်းရိုက်တင်ဆက်နေပါပြီရှင်။ဒီမှအင်ဂျင်နိုင်မှာ VOA မြန်မာပိုင်းနေ့နဲ့ခင်းစီစဉ်ကိုရေဒီယိုပြင်ရုပ်သံထဲမှာဖြည့်ဆွတ်တင်ဆက်နေပါတယ်။လိုင်းတိုမီတာ24 40 52တို့အပြင်လိုင်းလက်မီတာ190 kHz 1595တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီကနေ့မနေ့သတင်းအစီအစဉ်မှာမြန်မာနိုင်ငံကဖမ်းဆီးခံသတင်းသမားတွေပြန်လွှတ်ပေးဖို့အမေရိကန်ကတောင်းဆိုလိုက်တာ။ထိုင်းဝန်ကြီးချုပ်နှုတ်ထွက်ဖို့ဆန္ဒပြသူတွေနဲ့လုံဒိန်းရဲတွေဒုတိယနေ့ထိတ်တိုက်တွေ့တဲ့သတင်းအပါအဝင်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုနားဆင်ရဖို့ရှိပါတယ်။အဲ့ဒီနောက်မှာတော့
We have not done our own research on this matter, but we do know that the Burmese military has
ဒါကတော့လက်ရှိစစ်ကောင်စီရဲ့အင်အားသုံးအကြမ်းဖက်ဖမ်းဆီးမှုလုပ်ရက်တွေကိုကြည့်ရင်မြန်မာစစ်တပ်ဟာအထိန်ချုပ်မရှိတဲ့အဆင့်ရောက်နေပြီလို့ HRW လူခွင့်ရေးစောင့်ကြည့်ရေးဖွဲ့ကြီးကပြောကြားလိုက်တဲ့အကြောင်းအပြည့်စုံနားဆင်ရဖို့ရှိပါတယ်။တခါကချင်ဝိုင်းမော်အနီးစစ်ဘေးဒုက္ခသည်စခန်းမှာကိုဗစ်ကူးစက်မှုတိုးလာနေတဲ့အကြောင်းရှမ်းလန်းနယ်ကိုင်အဖွဲ့တွေကြားပြစ်ခတ်မှုကြောင့်ရွာသားတချို့ထိခိုက်ဒဏ်ရာရတဲ့အခြေအနေစရာတွေကိုလည်းတင်ပြဖို့ရှိပါတယ်။နောက်ပိုင်းမှာတော့ဦးကျော်စံသားရဲ့မြမအရေးသုံးသက်ချက်အားကစားကဏ္ဍလူထုနဲ့ကျန်းမာရေးစတဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်မှာပါ။အခုတော့နောက်ဆုံးရမြမနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုရဲမွန်တို့ကတင်ဆက်မှာပါရှင်။
UA မြန်မာပိုင်းစီစဉ်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်မှု VOA Mobile App အသစ်ကို Smartphone တွေမှာ Download ယူနိုင်ပါပြီ Android Phone တွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOA Burmese ဆိုတဲ့ App ကို Download လုပ်နိုင်ပါတယ် VOA မြန်မာဌာနဆိုတဲ့ Logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ Application ကနေ VOA အစီအစဉ်တွေကိုဓာတ်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနားဆင်ဖတ်ရှုနိုင်ပါတယ်ခင်ဗျာ
မြန်မာနိုင်ငံမှာဖမ်းဆီးခံထားတဲ့အမေရိကန်နိုင်ငံသားဒန်နီဖန်စတာပါဝင်သတင်းသမားတွေကိုပြန်လွှတ်ပေးဖို့အမေရိကန်ကထပ်မံတောင်းဆိုလိုက်ပါတယ
် We remain deeply concerned over the continued detention of Danny Fenster who was working as a journalist in Burma
မြန်မာနိုင်ငံမှာသတင်းသမားတူဖြစ်လွတ်လပ်နေတဲ့ဒန်နီဖန်စတာကိုဆက်လက်ဖမ်းဆီးထားတဲ့ပုံအမေရိကန်ကအလွန်အမင်းစိုးရိမ်နေဆဲဖြစ်ပါတယ်ခြေနေကိုအနိကစောင့်ကြည့်နေပါတယ်ချက်ချင်းပြန်လွတ်ဖို့လဲမြန်မာဆရာနာမည်တွေကိုတောင်းဆိုပါတယ်အန်ဒီခင်းခင်းမိသားစုရှိရာအိမ်ပြန်နိုင်တဲ့အထိလဲဆက်လက်တောင်းဆိုသွားမှာပါသူဟာဒင်းတောက်တယောက်ပါဒင်းသမားအလို့ဟာရာဇဝတ်မှုမဟုတ်ပါဘူးလို့အမေရိကန်နိုင်ငံရဲ့ဌာနပြောခွင့်ရ Net Price ကပေါ်ထူးနေဝါရှင်တန်သတင်းစာရှင်းလင်းပွဲမှာပြောဆိုသွားတာပါမြန်မာနိုင်ငံမှာဖေဖော်ဝါရီလ1ရက်ဆရာနာသိမ်းပြီးနောက်ပိုင်းဒင်းသမားတွေဖမ်းဆီးခံရမီဒီယာလုပ်ငန်းတွေလိုင်စင်သိမ်းခံရဖမ်းဆီးခံရမှာစိုးရိမ်နေတာကြောင့်တင်းရှောင်နေရသူတွေလည်းရှိပါတယ်ဖမ်းဆီးခံရတဲ့ဒင်းသမားတွေကထောင်နှံပြစ်ပေးခံရသူတချို့ရှိတယ်လို့ပြန်လွတ်ပေးခဲ့သူတွေလည်းရှိပေမဲ့ Frontier မြန်မာသတင်းဌာနက Editor 2ဖြစ်သူအသက်38နှစ်အရွယ်အမေရိကန်နိုင်ငံသား Danny Fenster ပါဝင်ဒင်းသမားအများပြားကိုဆက်လက်ဖမ်းဆီးထားတဲ့အတွက်အမေရိကန်ကုလသမဂ္ဂပါဝင်နိုင်ငံတကာအသံဝင်ကပြန်လွတ်ပေးဖို့တောင်းဆိုနေတာဖြစ်ပါတယ်ဗိုလ်ထုနေမှာပဲကုလသမဂ္ဂဆိုင်ရာအမေရိကန်သံမတ်ကြီး Linda Thomas Greenfield ကလည်းမြန်မာနိုင်ငံမှာဆင်အာနာသိမ်းပြီးနောက်ပိုင်းနိုင်ငံရေးအခြေအနေတွေပေါ်အလေးအနက်စိုးရိမ်နေကြောင်းပြောဆိုခဲ့တာပါမဟာမိတ်တွေမိတ်ဆွေတွေနဲ့အတူလက်တွဲပြီးမြန်မာနိုင်ငံဒီမိုကရေစီလမ်းကြောင်းပေါ်ပြန်ရောက်ဖို့မတရားဖမ်းဆီးခံထားသူတွေပြန်လွတ်ပေးဖို့ဆက်လက်ပြားပေးသွားမှာဖြစ်တဲ့အကြောင်းလဲအာရှခီးစဉ်ဒစိတပိုင်းဖြစ်ဘန်ကောက်မြို့ကနေတယ်လီဖုန်းကနေသတင်းစာရှင်းလင်းပွဲလုပ်ရမှာသံမတ်ကြီးကပြောဆိုသွားပါတယ်
ရန်ကုန်မြို့44လမ်းမှာအင်္ဂါနေ့ကစစ်တပ်နဲ့ရဲကပြစ်ခတ်ဖမ်းဆီးမှုအတွင်တိုက်ပေါ်ကနေခုံချခဲ့တဲ့အမျိုးသား2ဦးနဲ့အမျိုးသမီး2ဦးတိတ်ဆုံးပြီးအမျိုးသား3ဦးကတော့ဒဏ်ရာရခဲ့ကြောင်းအာဏာပိုင်တွေကသတင်းထုတ်ပြန်ပါတယ်။အမျိုးသား2ဦးနဲ့အမျိုးသမီး2ဦးကိုဖမ်းမိခဲ့တယ်လို့လည်းစစ်ကောင်စီကသတင်းထုတ်ပြန်ပါတယ်။ဖောက်ခွဲဖျက်ဆီးရေးလုပ်ရတဲ့သူမှာအုံပြုတဲ့ပစ္စည်းတွေရှိတယ်ဆိုတဲ့သတင်းကြောင့်သွားစစ်ဆေးတယ်လို့စစ်ကောင်စီထုတ်ပြန်ချက်မှာဖော်ပြထားသလိုလက်လုံပုံရမ်းပြော့ပြောက်အိုးစရာတွေကိုမိခဲ့တယ်လို့လည်းဖော်ပြထားပါတယ်။စစ်ကောင်စီထုတ်ပြန်ချက်မှာပါတဲ့အချက်လက်တွေနဲ့ပတ်သက်ပြီးတိကျအတိမပြည့်နိုင်သေးတယ်လို့ဖြစ်စဉ်နဲ့ပတ်သက်လို့သတင်းတွေလည်းမျိုးစုံထွက်ပေါ်နေပါတယ်။ စစ်တပ်နဲ့ရဲကပစ်ခတ်ပြီးဝင်ဖမ်းမှုကြိုးစားတဲ့အချိန်လူငယ်တွေကတိုက်ခေါက်မှုပေါ်ကနေထွက်ပြေးကြရမှာလူငယ်တအူးတနက်ကြီးထိမှန်ခဲ့ပြီးတော့ကျန်တဲ့လူငယ်တွေကခေါက်မှုပေါ်ကနေအောက်ကိုခုန်ချခဲ့တာလို့ပြည်တွင်းကလာတဲ့သတင်းတွေမှာဖော်ပြကြပါတယ်တေဆုံးသူ2ဦးရဲ့ရုပ်အလောင်းတွေကိုတကြိုဖို့မိသားစုဝင်တွေကိုပြန်ပေးတယ်ဆိုတဲ့သတင်းတွေမသိရသေးသလိုဘလို့တကြိုလိုက်တယ်ဆိုတာကိုလည်းရှင်းရှင်းလင်းလင်းမသိရသေးပါဘူ
းမြန်မာနိုင်ငံမှာလွန်ခဲ့တဲ့24နှစ်အတွင်းကိုဗစ်ရောဂါကူးစက်သူအတည်ပြုလူနာ3,939ယောက်ရှိခဲ့ပြီးတေဆုံးသူ218ယောက်ရှိတဲ့အကြောင်းကျန်းမာရေးနဲ့အားကစားဝန်ကြီးဌာနရဲ့ဗဟုသုနည်းထုတ်ပြန်ချက်မှာဖော်ပြပါရယ်တခွဲနမူနာပေါင်း13,969ခုကိုစစ်ဆေးရမှာလူနာသစ်3,900ကျော်တွေ့ရှိခဲ့တာကြောင့်စုစုပေါင်းတီဗီလူနာ3,400ကျော်နဲ့သေဆုံးသူစုစုပေါင်း12,000ကျော်ရှိပြီလို့လည်းဖော်ပြထားပါတယ်။ကိုဗစ်ပထမလှိုင်းနဲ့ဒုတိယလှိုင်းတွေမှာကျန်းမာရေးဝန်ကြီးဌာနကတရားဝင်ထုတ်ပြန်တဲ့ရောဂါကူးစက်မှုနဲ့သေဆုံးသူရေအတွက်ပေါ်မေးခွန်းထုတ်တာသိပ်မတွေ့ရပေမဲ့အခုတတိယလှိုင်းနဲ့ကျင်းပချိန်မှာထုတ်ပြန်တဲ့အချက်လက်တွေအပေါ်မှာတော့ကျန်းမာရေးဝန်ထမ်းတွေနဲ့ပရဟိတလူသားတွေကတန်ရရှိနေကြပါတယ်။ကိုဗစ်ကပ်ရောဂါကူးစက်မှုတွေစတင်ခြင်းကစလို့အဆိုးဆုံးအခြေအနေနဲ့ရင်ဆိုင်နေရတဲ့မြန်မာနိုင်ငံမှာဖေဖော်ဝါရီလ1ရက်နေ့စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းမတိမငြိမ်းအခြေအနေတွေကျန်းမာရေးဆက်ရှောက်မှုတွေလည်းအားနည်းနေတာပါ
။ထိုင်းနိုင်ငံမှာကိုဗစ်ရောဂါထိန်းချုပ်ရေးဆောင်ရွက်ချက်တွေအပေါ်မကျေနပ်တဲ့အတွက်ဗန်ကောက်မြို့မှာအစိုးရကိုစန့်ကျင်ဆန္ဒပြနေသူတွေနဲ့လုံတွင်းရဲတွေကြားဗိုလ်တော်ဦးနေကလည်းအထီးကျုံးတွေဖြစ်ပွားခဲ့ပါတယ်။ဆန္ဒပြသူတွေကရဲတွေကိုလောက်လေးတွေနဲ့ပြစ်အိမ်တုပ်ဆေးတွေနဲ့ပတ်ဗျာဦးတွေဖောက်ပစ်ဖောက်ခဲ့ကြသလိုလုံတွင်းရဲတွေကလည်းဆန္ဒပြသူတွေကိုလူစုခွဲဖို့မျိုးရည်ဘုံတွေရဘာကြီးတွေတုံးခဲ့ကြပါတယ်။ဗန်ကောက်မြို့တော်ကဝန်ကြီးချုပ်ပရာဝတ်ချန်ဝချာအိမ်တော်အနီးဆန္ဒပြသူတွေတွားဖို့ကြိုးပမ်းရာကအထီးကျုံးတွေဖြစ်ခဲ့တာပါ။ကိုဗစ်ကရောဂါဆက်တင်ခြင်းကဆက်လို့အဆိုးဆုံးအခြေအနေနဲ့ရင်ဆိုင်နေရတာကိုနိုင်နိုင်နင်းနင်းမကင်သွဲနိုင်သလိုစီးပွားရေးမှာလည်းထိခိုက်နေရဲဆိုပြီးဆန္ဒပြသူတွေကဝန်ကြီးချုပ်ယာဒူကထွက်ပေးဖို့တောင်းဆိုနေတာဖြစ်ပါတယ်။ဝန်ကြီးချုပ်ကတော့ယာဒူကထွက်ပေးမှာမဟုတ်ကြောင်းလည်းပြောဆိုထားပါတယ်။ထိုင်းရဲတပ်ဖွဲ့တွေကတော့အထီးကျုံအတွင်တပ်ဖွဲ့ဝင်10ဦးထက်မနည်းဒဏ်ရာရခဲ့ကြောင်းသတင်းထုတ်ပြန်ထားပြီးဗန်ကောက်မြို့ကအေရဝန်စေဘက်ဆိုင်ရာဌာနကတော့ဆန္ဒပြသူ2ဦးဒဏ်ရာရကြောင်းသတင်းထုတ်ပြန်ပါတယ်။ကိုဗစ်ကရောဂါကိုအစိုးရရဲ့ကင်တွယ်ပုံအပေါ်မကျေနပ်မှုတွေကြောင့်ဘန်ကောက်မှာဗုဒ္ဓဟူးနေ့ကဒုတိယနေ့အဖြစ်ဆန္ဒပြခဲ့ကြတာပါ။အမေရိကန်ပြည်ထောင်စုကဂျွန်ဟော့ပကင်းစ်တက္ကသိုလ်ရဲ့ကမ္ဘာတဝန်းကိုဗစ်ရောဂါကူးစက်မှုမှတ်တမ်းအရထိုင်းနိုင်ငံမှာကိုဗစ်ရောဂါကူးစက်သူအသေပြုလူနာ 9,905,000 ကျော်ရှိနေပြီးတော့သေဆုံးသူကတော့ 6,588 ယောက်ရှိနေပါတယ်။
ဒီရေအမေရိကန်တန်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12.13 MHz လိုင်းဒိုမီတာ40 kHz 8.13 MHz လိုင်းဒိုမီတာ57 kHz 5859နဲ့လိုင်းလမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီရေအမေရိကန်တန်မြန်မာဘာသာအစီအစဉ်ရဲ့ကြာသပတေးနေ့မနက်ခင်းသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်ကိုဗစ်ရောဂါကိုကူးသရမှာတခြားရောဂါတွေအတွက်အသုံးပြုနေတဲ့ဆေးသုံးမျိုးကိုစတင်ဆန့်သက်ကြည့်ဖို့ပြင်ဆင်နေတဲ့အကြောင်းWHOကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကပြောလိုက်ပါတယ်။ကိုဗစ်ရောဂါကိုကူးသဖို့နည်းလမ်းသစ်တွေရှာဖွေနေရမှာပြည်ထောင်တဲ့ငှက်ဖျားရောဂါတွေအသုံးပြုတဲ့အာတီဆူနိတ်တချို့ကင်ဆာရောဂါတွေအတွက်သုံးတဲ့အမက်တီနစ်နဲ့ခန္ဓာကိုယ်တွင်းခုခံအားစနစ်ပုံမှန်မဟုတ်တဲ့ရောဂါတွေအတွက်သုံးတဲ့ Infliximab ဆေးသုံးမျိုးကိုစမ်းသပ်မှာဖြစ်တဲ့အကြောင်းဗိုလ်ထုနေကဆွစ်ဇာလန်နိုင်ငံဂျနီဗာမြို့ရုံးချုံမှာကျင်းပတဲ့အွန်လိုင်းသတင်းစာရှင်းလင်းပွဲအတွင်းWHOကြီးကပြောဆိုလိုက်တာပ
ါ These drugs were chosen by an independent panel of experts that evaluates all the available evidence
လာလာရှိတဲ့ကုသုံးတွေအတွက်ချက်လက်ထောက်ထားတွေကိုစမ်းစစ်လေ့လာရတဲ့ဒီကျလွတ်လက်တဲ့ကျွမ်းကျင်သူအဖွဲ့ကဒီဆေးတွေကိုရွေးချယ်ခဲ့တာပါလို့WHOညွှန်ကြားရေးမှူးချုပ် Tedros Adhanom Ghebreyesus ပြောဆိုသွားတာပါ Solidarity Plus လို့အမည်ပေးထားတဲ့စံသက်လေးလာမှုမှာနိုင်ငံပေါင်း52နိုင်ငံကစီးရုံပေါင်း6000ကျော်မှာထောင်နဲ့ချီတဲ့သုတေသီတွေပါဝင်မှာဖြစ်ကြောင်းလည်းပြောပါရတယ်။သုတေသနလေးလာမှုမှာပူးပေါင်းပါဝင်ကြတဲ့အစိုးရတွေစီးရုံတွေသုတေသီတွေနဲ့လူနာတွေအပြင်စံသက်မှုအတွက်စီးဝါးတွေလူတန်းကြတဲ့စီးကုမ္ပဏီ3ခုဖြစ်တဲ့ IPCA Laboratories, Novartis နဲ့ Johnson & Johnson တို့ကိုလည်းတွေ့ချိုကြီးကကကျေးဇူးတင်စကားပြောကြားခဲ့တာပါ။
အာဖဂန်နစ္စတန်နိုင်ငံကနေအမေရိကန်တပ်တွေဒီလကုံနောက်ဆုံးထားပြီးရုတ်သိမ်းနေချိန်မှာပဲနိုင်ငံတွင်းကအနေမျိုးတွေကိုတသားတဆထိန်းချုပ်လာနေတဲ့တာလီဘန်တွေကဗုဒ္ဓဟူးနေ့မှာလဲဖရာနဲ့ကွန်ဒစ်ပီနေတွေကလေဆိပ်တွေကိုတင်ပိုက်လိုက်ပါတယ်။ယာနဲ့ချီတဲ့အစိုးရတပ်သားတွေလက်နက်ချလိုက်ကြတဲ့အတွက်ကွန်ဒစ်ပီနေကစစ်စခန်းကိုလည်းထိန်းချုပ်လိုက်တယ်လို့သတင်းတွေထွက်နေပါတယ်။ကွန်ဒစ်မှာရှိတဲ့လေဆိပ်နဲ့အစိုးရတပ်ဟာပစ္စည်းအပြည့်အစုံနဲ့တာလီဘန်တွေလက်ကျောက်သွားတယ်လို့လဲအာဖဂန်လွှတ်တော်အမတ်တယောက်ဖြစ်တဲ့ ရှက်ခန့်ရှက်ဆက်ကဒေသခံတိုလိုသတင်းဌာနကိုပြောပါရယ်တာလီဘန်တွေကလည်းပြည်နယ်မျိုးတော်၉ခုကိုအပြည့်အဝထိန်းချုပ်လိုက်ကြောင်းနဲ့တခြားမျိုးတွေကိုလည်းသိမ်းပိုက်ဖို့ပြင်ဆင်ထားကြောင်းပြောဆိုထားတာပါနိုင်ငံမြောက်ပိုင်းကအကြီးဆုံးမျိုးလည်းဖြစ်အိန္ဒိယချင်းနိုင်ငံတွေနဲ့ကုန်တွေရမှာအချက်အချာလည်းကြားတဲ့မဇာအီရှရက်ကိုကာကွယ်ဖို့အစိုးရထောက်ခံတဲ့တပ်တွေကိုတမရအဇာဂါနီကတွားရောက်အားပေးတဲ့နေ့မှာပဲတာလီဘန်တွေနောက်ထပ်မျိုးတွေကိုသိမ်းပိုက်လိုက်တာလည်းဖြစ်ပါတယ
်အမေရိကန်ကပိတ်ဆို့တန်းခတ်အရေးယူလိုက်တဲ့ပေါ်အာနာရှင်ခေါင်းဆောင်အလက်ဆန်ဒါလူကာရှန်ကိုအုပ်ချုပ်တဲ့ဘယ်လာရုစ်နိုင်ငံကတုံ့ပြန်တဲ့အနေနဲ့မင်းစ်မျိုးတော်မှာရှိတဲ့အမေရိကန်တန်ရုံးမှာဝန်ထမ်းအရေးအတွက်ကိုစက်တင်ဘာလ၁ရက်နေ့နောက်ဆုံးထားပြီး၅ရက်အထိရှော့ချဖို့ပြောဆိုလိုက်ပါတယ်ဘယ်လာရုစ်နိုင်ငံဆိုင်ရာအမေရိကန်သံတမန်ကြီးဖြစ်ဂျူလီဖစ်ရှာကိုခန့်အမှုကိုလက်ခံထားတာကိုလည်းပြန်လည်ရုပ်သိမ်းလိုက်တဲ့အကြောင်းဘယ်လာရုစ်နိုင်ငံကြီးဝန်ကြီးဌာနပြောဝင်ရအနာတိုဂလတ်စ်ကမြန်မြန်ငံတစ်ခုမှာဖြေချထားတာကိုဝန်ကြီးဌာနဝက်ဘ်ဆိုက်မှာပေါ်ဒူးနေကပဲဖော်ပြခဲ့တာပါလက်ရှိအမေရိကန်အစိုးရပေါ်အယုံကြည်မရှိတော့တဲ့အတွက်အမေရိကန်အစိုးရနဲ့ညှိနှိုင်းစီစဉ်ထားတဲ့စီမံကိန်းအသစ်တွေလုပ်ငန်းတွေအစီအစဉ်တွေကိုယုံကြည်မှုတွေပြန်လည်ရရှိတဲ့အချိန်ထိဆိုင်းငံ့လိုက်တဲ့အကြောင်းလဲပြောဆိုခဲ့တာ
ပါ။ဘာလင်မြို့ကဗြိတိရှ်အတန်ယုံမှာအလုပ်လုပ်နေရင်ရုရှားအတွက်တရှုလုပ်ပေးနေတယ်ဆိုရဲဆွဆဲချက်နဲ့ဗြိတိန်နိုင်ငံသားတယောက်ကိုဖမ်းဆီးလိုက်ကြောင်းဂျာမန်အာဏာပိုင်တွေကဗုဒ္ဓဟူးနေ့ကပြောလိုက်ပါတယ်။နာမည်အပြည့်စုံမဖော်ပြဘဲ David S လို့သာဖော်ပြထားတဲ့အမျိုးသားဟာငွေရဖို့အတွက်အချက်အလက်အထောက်အထားတွေကိုအ ਨੇ စုံပြီးခဲ့တဲ့နိုဝင်ဘာလကစပြီးတော့ရုရှားထံပေးပို့နေတယ်လို့ဆွဆဲထားတာပါ။ဖန်စီခံရသူဟာတန်ယုံဝန်ထမ်းမဟုတ်ပဲတန်ယုံအတွက်အလုပ်လုပ်ပေးဖို့ပြင်ပကနေငှားရမ်းထားသူဖြစ်ပါတယ်။ဖန်စီမှုနဲ့ပတ်သက်လို့ British အစိုးရကအတည်ပြုပေမဲ့ရဲကစုံစမ်းစစ်ဆေးနေစေအမှုဖြစ်တဲ့အတွက်မှတ်ချက်ပေးဖို့မတင်တော်သေးကြောင်းကြေညာချက်ထုတ်ပြန်ပြောဆိုထားပါတယ်။ဂျာမန်နိုင်ငံသားရဲ့ဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ် Christopher Burger ကတော့ဖြစ်ပျက်ကိုအနီးကပ်စောင့်ကြည့်နေတယ်လို့လည်းပြောပါတယ်။ Russia ထောက်လိုင်းရေးဌာနအတွက်အလုပ်လုပ်ပေးမှုနဲ့ဖန်စီခံရတယ်ဆိုရဖြစ်ရအပေါ်အလေးနဲ့ထားကြောင်းနဲ့ဂျာမန်မျိုးပေါ်မှာတချို့လုတာမျိုးကိုလက်ခံနိုင်မှာမဟုတ်ကြောင်းလည်းပြောဆိုခဲ့တာပါရုရှားတန်ယုံကတော့အခုကိစ္စနဲ့ပတ်သက်လို့တစုံတရာမှတ်ချက်မပေးဘူးလို့လည်းရုရှားသတင်းဌာန Interfax ကဖော်ပြထားပါတယ်ခင်ဗျာ
ကြာသပတေးနေ့နေနဲ့ခင်းသတင်းအစီအစဉ်ကိုကိုအောင်လွင်ဦးနဲ့ကိုရဲမွန်တို့ကတင်ဆက်ခဲ့တာပါ VOA မြန်မာပိုင်းအစီအစဉ်ကို Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်အခုတော့သတင်းပေးပို့ချက်နဲ့ဆက်သွယ်မေးမြန်းခန်းတွေကိုတင်ဆက်မှာပါရှင်လက်ရှိစစ်ကောင်စီရဲ့အင်အားသုံးအကြမ်းဖက်ဖမ်းဆီးမှုလုပ်ရက်တွေကိုကြည့်ရင်မြန်မာစစ်တပ်ဟာအထိမ်းချုပ်မရှိတဲ့အဆင့်ကိုရောက်နေပြီးတော့ဒါဟာမြန်မာပြည်သူတွေလိုလားတဲ့အနာဂတ်မျိုးမဟုတ်ဘူးလို့ HRW လူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကြီးကပြောကြားလိုက်ပါတယ်။ရန်ကုန်မြို့လေကောင်မှာဩဂုတ်လ10ရက်နေ့ကဖြစ်ခဲ့တဲ့စစ်တပ်ရဲ့အင်အားသုံးဝင်ရောက်ဖမ်းဆီးမှုကြောင့်တိုက်ပေါ်ကနေခုံချခဲ့တဲ့လူငယ်5ဦးရဲ့ဖြစ်ရတဲ့ပတ်သက်လို့ HRW ကအခုလိုတုံ့ပြန်ပြောကြားလိုက်တာပါဘုတထောင်44လမ်းအောက်ဖက်ကတိုက်ခန်းတစ်ခုကိုအင်္ဂါနေ့ကတက်ခွဲတက်ခွဲစာလောက်ရှိတဲ့လုံခြုံရေးတပ်ဖွဲ့တွေဝင်ရောက်ဖမ်းဆီးခဲ့တဲ့အခြေအနေနဲ့ပတ်သက်လို့စစ်တပ်ပိုင်မြဝတီရုတ်တံကနေဗုဒ္ဓဘုနေ့ကသတင်းကြေညာချက်ထုတ်ပြန်ခဲ့ပါတယ်အဲ့ဒီထဲမှာတော့ဘုတထောင်မြို့နယ်44လမ်းတိုက်အမှတ်16လေးလွာမှာရှိတဲ့တိုက်ခန်းမှာဖောက်ခွဲပျက်စီးရေးဆက်ဆက်စီးတွေနဲ့အတူအမျိုးသားနှစ်ဦးအမျိုးသမီးတဦးဖမ်းဆီးခဲ့ပြီးတဲ့နောက်ခုံချထွက်ပြေးရန်စ조사သူ5ဦးအနက်မှာအမျိုးသားတဦးနဲ့အမျိုးသမီးတဦးတေဆုံးခဲ့ကြောင်းကြံ3ဦးကိုတော့စစ်ဆေးရုံမှာကုသပေးနေတယ်လို့ဆိုပါတယ်ဒီဖြစ်ရက်နဲ့ပတ်သက်လို့ HRW ရဲ့တုံ့ပြန်ချက်ကိုအဖွဲ့ရဲ့အာရှမူဝါဒရေးရာညွှန်ကြားမှု John Swifton က VOA ကိုအခုလိုပြောပါတယ
် We have not done our ownresearch on this matter but we do know that the Burmese military has been engaged in
ကျွန်တော်ဒီကိစ္စကိုကိုယ်တိုင်စုံစမ်းစစ်ဆေးလေ့လာတာမျိုးမလုပ်ရသေးပါဘူးဒါပေမဲ့ကျွန်တော်တို့တည်ထားတာကတော့မြန်မာစစ်တပ်ဟာသူတို့ကိုစန့်ကျင်သူတွေကိုဖမ်းဆီးချဖွဲနေရမှာမတွေ့ရင်အခြားမိသားစုတွေကိုပါဖမ်းဆီးနှိပ်စက်ညှဉ်းပန်းတာချုပ်နှောင်ထားတာတနက်နဲ့အင်အားသုံးချင်းချောက်တာစတဲ့ရက်ဆက်တဲ့နီးနားတွေကိုအသုံးပြုနေတာပါဒါတွေဟာသူတို့မလုပ်သင့်တဲ့အရာတွေပါမြန်မာစစ်တပ်ဟာအထိမ်းချုပ်မရှိဖြစ်နေပါတယ်။ဒီလိုအခြေအနေမျိုးတို့အနာဂတ်အတွက်မြန်မာပြည်သူတွေမလိုလားဘူးဆိုတာစစ်ကောင်စီအနေနဲ့သိဖို့လိုနေပါတယ်
။ဒါကြောင့်လေလုံခြုံရေးတပ်တွေရဲ့အင်အားသုံးဖမ်းဆီးမှုကိုလူတွေကြောက်ရွံ့ထိန်းလန့်ကြမှာဖြစ်ပြီးအဖမ်းမခံရအောင်ထွက်ပြေးကြမှာဖြစ်တယ်လို့လေ John Sifton ကပြောပါတယ်။ဒီလိုဖြစ်ရတွေဟာတိုင်းသားဒေသတွေမှာနှစ်ပေါင်းများစွာကတည်းကကြုံတွေ့ခဲ့ရတယ်လို့လေသူကဆိုပါတယ်။ဗိုလ်တော်44လမ်းမှာဩဂုတ်လ10ရက်နေ့ကဖြစ်ခဲ့တဲ့အဖြစ်ပြက်နဲ့ပတ်သက်လို့အဲ့ဒီတိုက်နာမှာနေထိုင်သူတဦးကို VOA ကဆက်သွယ်မေးမြန်းရမှာသူတွေ့မြင်ခဲ့ရတာတွေကိုအခုလိုပြောပြပါဗျာ။
ကျွန်တော်တို့လေရတော့ကျွန်တော်ပုံမှန်လေးကိုကိုယ်အိမ်ထဲမှာပြင်နေကြတာပဲဗျာ။ဆိုတော့အဲ3နိုင်ကျော်လောက်မှာဒီဖလက်တက်ချက်ချတယ်ကျွန်တော်တို့ဒီအပြင်ဖက်ကြည့်တယ်ဗျာ ဒီထက်ပြီးတော့ကျွန်တော်ဒါနဲ့ဒီစစ်သားတူရောက်လာတယ်။ဒါနဲ့ဆိုတော့ဒီဝင်ရှိနဲ့ဆက်ရေးချိန်မှကျထားတာပေါ့ဗျာ။ဆိုတော့အဲလိုရထားတဲ့ချိန်မှာကျန်တဲ့စစ်သားတွေကလည်းကျွန်တော်တိုက်ကျွန်တော်တိုက်လာတာအဲ့ဒါဖူးတန်းရရှိတယ်။မဖူးတန်းရကိုဝင်နဲ့တောင်ရရရှိတယ်ပေါ့ဗျာ။အဲ့တောင်ရလည်းကိုပျော်ပြီးပြန်လာလို့ဖြစ်တယ်ပေါ့ဗျာ။ပြီးတော့ပိတ်မကြဘူး။နောက်ဖူးတန်းရမှာကနက်တန်းကြားတယ်ပေါ့။လက်ဖူးငါးချက်လောက်ကြားတယ်ပေါ့။အဲ့နောက်ဖူးတန်းရမှာလည်းဒီတလာလေးကျော်ကျော်လောက်ကြားတယ်ပေါ့။နိုင်ကြတော့ကြာပြီးတော့ခဲရလို့ပြီးတော့ပေါ်ရီကနဲ့တော့နှစ်လောင်းပေါ်ရီတပေါ်ရီကိုပေါ်ရီတဲ့ထည့်ပြီးတော့နှစ်လောင်းတင်လာတယ်ကျန်တဲ့တော့ရတော့ဒီတိုင်းလည်းကျွန်တော်ဒီလီလာတဲ့တပ်ပေါ်မှာလည်းဒီတိုင်းပြန်လာတယ်ပေါ့ဗျာ
အဲ့တော့လာပြီးဖက်နဲ့ဒီလုံကြုံရေးတပ်ဖွဲ့ရဲ့အင်အားရောဘယ်လောက်ရှိပါလဲရှင
်အင်အားကတော့မရှိဘူးလေကျွန်တော်နှားကြတယ်တပ်ဖွဲ့ဖွဲ့ကြလည်းရှိပြီအင်အားကညားတယ်ပေါ့လေအဲ့ဒါပဲခါလာပါတယ်အဲ့ဒီခါမှာမာဖီရဲ့ရှဲနေမှာပါသေးတယ်ဒါကြောင့်မာဖီရဲ့ပါတော့90ရဲ့လောက်ဆက်ထားတယ်အဲ့ဒါတော့ဝင်နေဆက်ထားတယ
်အခုလိုအဖမ်းခံရခြင်းလူငယ်တွေသူတို့လွတ်မြောက်ဖို့အတွက်တိုက်ပေါ်ကခုံချခဲ့တဲ့ဖြစ်ရပ်နဲ့ပတ်သက်လို့လည်းလုံခြုံရေးအရာအမည်မဖော်လိုတဲ့အဲ့ဒီမျက်မြင်တွေ့ရှိသူကအခုလိုပြောပါတယ
်တို့ကလည်းဟိုပြောဒီပြောမယ်ပြောဒီမထောက်လည်းမြောက်ချင်းရှိတယ်ဒါမျိုးချင်းတွေကတွေ့ရရှင်ချင်းတွေလည်းအများကြီးကြီးချက်သွားတယ်ပေါ့ဗျာဆိုအကုန်လုံးကြီးကကျွန်တော်ရတယ်ခင်ဗျာဒီအတွက်ဒီရောင်းရတဲ့ဆက်တက်ပါတယ်ခင်ဗျာဒါကတက်မှတ်တာရှင်တော့အရှင်ရဲ့ဒီရောင်းတာဒီရောင်းခါကန်လေးလို့ဆက်တက်ကြတာ
သူကိုယ်တိုင်လဲမက်ရှလာဆန္ဒပြပွဲမှာဖန်ဆီးခံရပြီးပြန်လွတ်လာသူတဦးဖြစ်တဲ့အပြင်ကိုယ်တိုင်လဲဆရာနာသိန်းစန့်ကြည်ရန်ကုန်မြို့ကပျောက်ကြားတပိတ်တွေမှာဆက်ပြီးပါဝင်နေစေဖြစ်တာမို့ဒီလိုဖန်ဆီးမှုကြောင့်တော့သူတို့လှုပ်ရှားမှုတွေရပ်တန့်သွားဖို့မရှိဘူးလို့ပြောပါတယ
်ဒီတခြားနဲ့တက်တက်ပြီးရတယ်ကျွန်တော်ကဒီမက်ရှလာလောက်ကကျွန်တော်ဖတ်တာလေဗျာမက်ရှလာလောက်ကဖတ်တယ်ကျွန်တော်မက်ရှလာကောင်းတယ်မဟုတ်ပြန်လို့လာအဲ့လောက်ပိုင်းတော့ဆက်ပါလေကျွန်တော်လိတ်နိုင်လောက်ထိတ်ကြံပါဘူးကျွန်တော်တော့ဆက်လို့ရတယ်အဲ့ဆက်သွားလို့မရှိဘူးဗျာရှင်နေပြေးပြေးရနိုင်တယ်ပါလေဒီလိုရဲ့ချက်ကြတယ်ပြေးစီအခန်းကြီးရှိတယ်ဗျာအဲ့တော့ဒီဟိုဒီရမယ်တော့ကိုသားသမီးရှိတယ်ကိုကြီးရွှေကိုခေါ်ချပါလေ။အပြောရရင်ဒါအရှင်ပြန်အတက်ခံလို့ရ။ဒါအတက်ခံလာရတာဟာဒီဟိုဝင်ရဲဟာတယ်။ညာကြီးတဲ့ဖြစ်တယ်။ညာကြီးတဲ့လည်းအိစားဆက်ပြီးရှေ့ဆက်နေမှာလေ။
ဒါကတော့ရန်ကုန်မြို့ကမျက်မြင်တွေ့ရှိသူတဦးကနေ VOA ကိုပြောသွားတာပါအခုလိုတိုက်ပေါ်ကခုံချခဲ့တဲ့လူငယ်၅ဦးအနက်မက်ဝဝေမြင့်နဲ့ကိုဝေးဇော်ဖြိုးတို့၂ဦးနေရာမှာတင်ပွဲချင်းပြီးတေဆုံခဲ့ကြပါတယ်နောက်ထပ်၃ဦးဖြစ်တဲ့ကိုရဲမင်းဦးကိုမင်းတစ္ဆာအောင်နဲ့ကိုဝေရန်ထက်တို့ကတော့တိုက်ပေါ်ကခုံချပြီးတဲ့နောက်ဒဏ်ရာရနဲ့ဖမ်းဆီးရခဲ့တယ်လို့စစ်ကောင်စီကသတင်းထုတ်ပြန်ထားပေမဲ့တပ်ဆိုင်တဲ့မိသားစုဝင်တွေကတော့အခုချိန်ထိတွေ့ဆုံခွင့်မရသေးပါဘူးရှင်ကြာသပတေးနေ့နေ့နဲ့ခင် VOA မြန်မာပိုင်းစီစဉ်ကိုဆက်လက်တင်ဆက်နေပါတယ်ဆက်လက်ပြီးတော့ရှမ်းပြည်ကတိုက်ပွဲအခြေအနေကိုကြည့်ကြရအောင်ပါရှမ်းပြည်မြောက်ပိုင်းကြောင်မဲမြို့နယ်အတွင်း TNLA SSPP ပူးပေါင်းအဖွဲ့နဲ့ RCSS တို့ကြားတိုက်ပွဲဖြစ်ပွားတဲ့နေရာတွေမှာရွာသားတွေထိခိုက်ဒဏ်ရာရသူတွေရှိနေတယ်လို့ဖုန်ကြီးကြောင်နဲ့နေအိမ်ပျက်စီးမှုတွေရှိနေပြီးဘေးလွတ်ရာထွက်ပြေးတိမ်းရှောင်နေကြရသူတွေလည်းရှိပါတယ်ဒီအကြောင်းရန်ကုန်ကလာတဲ့သတင်းကိုအလိမ္မာကတင်ပြမှာပါရှင
်ရှမ်းပြည်နယ်မြောက်ပိုင်းကြောင်မဲမြို့နယ်ပန်းဖြက်ရွာနဲ့ပန်းကုတ်ရွာဘက်မှာ TNLA တက်အောင်ပလောင်အဖွဲ့ရှမ်းပြည်တမတော် SSPP ပူပေါင်းအဖွဲ့နဲ့ရှမ်းပြည်တမတော် RCSS အဖွဲ့တို့ကြားဩဂုတ်လ17ရက်မနက်ပိုင်းကတိုက်ပွဲဖြစ်ခဲ့ပါတယ်။နှစ်ဖက်ပစ်ခတ်တိုက်ခတ်မှုကြောင့်ပန်းဖြက်ကြီးရွာမှာဦးစင်တပါးနဲ့အသက်ကြီးပိုင်းအမျိုးသမီးတို့ထိခိုက်ဒဏ်ရာရရှိပြီးဖုံကြီးကျောင်းနေအိမ်တွေပျက်စီးမှုရှိတယ်လို့လုံခြုံရေးအရအမည်မဖော်လိုတဲ့အဲ့ဒီရွာအနီးနာကဒေသခံတူက VOA ကိုပြောပါတယ်
။လက်လက်ကြီးကဒီဘက်ဟိုဘက်ဒီဘက်အပြန်လန်ကြည့်ချင်းနဲ့ကြာတာခင်ဗျာ။ဒီကျောင်းတော့နည်းနည်းကြည့်တယ်ခင်ဗျာ။အိမ်ကကျွန်တော်လဲရွာချင်းနည်းနည်းလှမ်းလို့အတိကျတော့မသိဘူး။အိမ်နှလုံးတော့အကြည့်ရလို့ပါတယ်။ဦးစင်းကတော့နည်းနည်းလေးတိခိုက်တယ်ရတယ်ခင်ဗျာ။အကြည့်ကျတော့မဟုတ်ခင်ဗျာ။မတက်ဟိုဘွားကြီးတယောက်လဲထိတယ်လို့ကြားတယ်ခင်ဗျာ။ RCSS နဲ့ဒီဟုတ်တယ်အဲ့ဒီရဒီ SSP ရတပေါင်းစုနဲ့ဖြစ်တယ်ခင
်ဗျာပန်ကုတ်မြောက်ပိုင်းရွာတာဝန်ရှိသူတူကတော့တိုက်ပွဲဆောင်ရွာတွေကိုလက်နက်ကြီးတွေကြားရောက်လို့ကိုရင်တပားနဲ့သီလာရှင်တပားဒဏ်ရာအနှဲငယ်ရရှိခဲ့ပြီးဒေသခံတွေဘေးလွတ်ရာကိုထွက်ပြေးတိမ်းရှောင်ကြသူလည်းရှိတယ်လို့အခုလို့ပြောပါတယ
်မနေ့ခုနိုင်ကနေစပိုက်တာနေ့လယ်စနေပိုင်းတည်းလဲတောင်ဘက်တောင်ဒီဘက်တောင်ဆိုမြင်နေရတာပေါ့လက်နက်ကြီးတွေကတော့အလုံးက30 40လောက်ရှိမှနည်းလက်နက်ကြီးတုံးတာကတော့လက်နက်ကြီး20စလုံးတုံးတာနေမှာပေါ့ဗျာအကန်ကတော့ အိမ်အောင်တုံတော့ဗောနီးနေဆိုတော့ပန်ဖြက်ဘုံကြီးကြောင်းကတော့အချောင်းနည်းနည်းထိတယ်ဆရက်လည်းထိတယ်တိမ်လည်းနည်းနည်းထိတယ်ဗောဗျာကျွန်တော်ချီမှာကျွန်တော်ဘုံကြောင်းကွင်းနဲ့လည်းကြတယ်ကြတော့လူထိခိုက်တိတ်ရှိဟိုဟာကိုရင်နဲ့ဆရာလေးနည်းနည်းစီပဲတန်ရပြင်းနေတာတော့မဟုတ်ဘူးဗျာအဲ့ကျွန်တော်ဘက်မှာတော့မရှိဘူးဗျာဟိုပန်ကွမ်းတောင်ရွာကျတော့ကြောင်းမဲဟိုပြေးဆောင်တဲ့လူမနဲ့အစောပိုင်းတို့ဆော့ဆော့တိုက်ချင်းတော့ကားလေး၃စီးစာတော့ပြေးဆင်းကြတယ
်ဒီဒေသမှာ TNL SSPP ပူပေါင်းအဖွဲ့နဲ့ RCSS တို့အကြားမကြခဏတိုက်ပွဲဖြစ်ပွားနေပါတယ်ပန်ဖြတ်ပန်ကွရွာဘက်တိုက်ပွဲအခြေအနေနဲ့ပတ်သက်ပြီး TNL ပြန်ကြားရေးအရာရှိတအိုက်ကျော်ကိုဆက်သွယ်မေးမြန်းရမှာသူအနေနဲ့မသိရသေးဘူးလို့ဆိုပါတယ
်ဒီနေ့တော့ကျွန်တော်စီမှာတော့ဒီတိုက်ပွဲတွေတက်လာတော့မရှိသေးဘူးဒီတိတွေ့မှုလည်းဒီအစစ်အစစ်ကကျွန်တော်ဒီသူစစ်ပြန်ကျူးကျတက်လာတော့ဒီမျိုးတက်ွယ်တိတွေ့မှုတွေ enemy ပြန်ဖြစ်လာတာရှိတယ်။ဒီနေ့တော့တက်ွယ်တွေတက်လာတာမရှိသေးဘူးနော
်။ RCSS ပြောခွင့်ရဘိုးမူးဆိုင်ခန်ဆန်ကအဲ့ဒီဒေသတွေမှာတိုက်ပွဲဖြစ်တာရှိကြောင်းအတည်ပြုပေမဲ့မြေပြင်အခြေအနေအသေးစိတ်ကိုတော့မသိရသေးဘူးလို့ပြောပါတယ်
။ဟုတ်ကဲ့ဒီမြေပြင်တည်င်းတော့အသေးစိတ်မသိရဘူးခင်ဗျာ။ตรงนี้อ่ะตื้นมาเนี่ยกระจกๆขึ้นเลยครับที่จ้องไม่กวนแน่นอนแล้วเค้าเก่งไก่โดดไอ้เก่งๆยัวไปไอ้ชัดอสนะก็บอกว่าโดดไอ้มันทีเนี่ยไอ้พักก็โดดที่107ที่ชัดไต3เนี่ยปิดตาไปชื่อเลยครับแต่แม้ไอ้ไต้ควยတော့ခဏ4ပဲ minute အပင်းပါပဲဆိုတော့เก่งๆတော့လည်းလည်းကြီးတယ်လည်းปิดตาไปชื่อတယ်တော့ยัวแท้ก็เลยจิปิดไปแล้วยัวตาတွေဖြည့်တာလို့ကျွန်တော်တော့ไอ้အကြီးချုပ်တော့အဲ့လောက်ပဲတီးရတယ်ခင်ဗျแต่แม้ဒီနေ့ကျတော့ไต้ควยပြင်းထန်လားသိနေပြီတကယ်အသေးစိတ်တော့မသိရသေးဘူ
းဒီအပိုင်းတွေမှာကြောင်မဲမြို့နယ်တခွင်တိုက်ပွဲခက်စိတ်စိတ်ဖြစ်ပွားနေတာကြောင့်ဒေသခံတွေအိုးအိမ်ဆုံးခွာဘေးလွတ်ရာကိုထွက်ပြေးတိမ်းရှောင်နေကြရပါတယ်ရှမ်းပြည်နယ်တွင်တိုင်းရင်သားလက်နက်ကိုင်အချင်းချင်းတို့ကြားမကြာခဏတိုက်ပွဲဖြစ်ပွားနေတာကြောင့်ဒေသခံအများအပြားအိုးအိမ်ဆုံးခွာထွက်ပြေးတိမ်းရှောင်နေကြရတဲ့အတွက်ဒုက္ခရောက်နေကြတာပါဒါကြောင့်လဲတိုင်းရင်းသားလက်နက်ကိုင်တွေတစ်ဖက်နဲ့တစ်ဖက်မတိုက်ခိုက်ကြပဲအချင်းချင်းစီးလုံးမှုရှိစေကြောင်းဒေသခံတွေကတောင်းဆိုနေကြပါတယ်ရှင
်အလိမ့်မှာတင်ဆက်ခဲ့တာပါအခုလိုရှမ်းပြည်ကတိုက်ပွဲအခြေအနေတွေကိုသိခဲ့ရပြီးရဲ့နောက်မှာတော့ကချင်ပြည်နယ်မှာကိုဗစ်ကူးစက်မှုအခြေအနေကိုလည်းကြည့်ကြရအောင်ပါရှင်ကချင်ပြည်နယ်ဝိုင်းမော်မြို့နယ်အတွင်း Minor KBC စစ်ဘေးဒုက္ခသည်စခန်းမှာကိုဗစ် -19 ကူးစက်မှုတွေတိုးလာနေပါတယ်အသွားအလာတွေကန့်သက်ထားတာကြောင့်လဲစာဝင်နေရေးအခက်အခဲတွေကိုရင်ဆိုင်နေရပြီးစေဝါထောက်ပံ့မှုတွေလည်းလိုအပ်နေတယ်လို့စကန်တာဝန်ရှိသူတွေက VOE ကိုပြောပါရယ်ရန်ကုန်ကလာတဲ့သတင်းကိုကိုငိမ့်ချန်းကတင်ပြမှာပါရှင
်ကချင်ပြည်နယ်ဝိုင်းမော်မြို့နယ်အတွင်းကလူဦးရေ 3,000 နီးပါးနေထိုင်တဲ့ Minor KBC စစ်ဆောင်စခန်းမှာကိုဗစ်ကူးစက်ခံရသူ40ကျော်ရှိတယ်လို့စခန်းတာဝန်ခံကိုဗယံဆိုင်ကပြောပါရယ်အဲ
့ဒါဒီနေ့နေရာပြန်တွေ့ရဆိုတော့အလုံးပေါင်း50တယောက်ရှိသွားပြီဟဲ့အဲ့လေးစစ်တယောက်သေးမှာ20ကျော်အတိအကျတော့မသိတော့ဘူး20ကျော်လောက်တော့သေရုံကနေပြန်ဆင်းခွင့်ရပြီဟုတ်ကဲ့ဟုတ်အဲတနေ့လူကျတော့သူစေးကူတက်ခံနေတယ်ဒီနေ့နေရောက်တန်တူရဆိုတော့ဆုံးဆက်ပြီးမေးကြည့်တော့လဲတမရေးကကောင်းတယ်လို့ပြောကြတာပါဟုတ်ကဲ့ဟုတ်ဟိုအခုချိန်ထိတော့အောက်ဆီဂျင်ရှူရလောက်အောင်ဆူဆူဝါးဝါးဖြစ်တာတော့မရှိသေးဘူးဟုတ်ကဲ့
ကိုဗစ်ကူးစက်ခံရတဲ့သူတွေထဲမှာကိုဝင်ဆောင်တွေနဲ့ကလေးတငယ်တွေလည်းပါဝင်ပြီးတော့အများစုကတော့အသက်60ကျော်လူကြီးပိုင်းတွေဖြစ်တယ်လို့ကိုဗယံဆိုင်ကပြောပါတယ်
။သူကလူလက်ပိုင်းနဲ့လူကြီးပိုင်းများတယ်။ပြီးတော့ကလေးတွေလည်း၃၄ယောက်တော့ပါတယ်။ပြီးတော့ကိုဝင်ဆောင်အဲအများဆုံးတော့ဒီအသက်ကြီးတဲ့လူတွေဟုတ်တယ်။ပြီးတော့လူလက်ပိုင်းလည်းနည်းနည်းတော့ရှိတယ်။အများဆုံးကဒီအသက်ဟို50 60အသက်တွေများတယ်ဟုတ်ကဲ့
။ပြီးခဲ့တဲ့ဇွန်လလအလယ်ပိုင်းလောက်ကတော့ဝိုင်းမော်မြို့နယ်အတွင်းကကျေးရွာတွေမှာကိုဗစ်ကူးစက်မှုတွေရှိလာတာကြောင့် Minor KBC စစ်ဆောင်စခန်းကိုလည်းအသွားအလာကန့်သက်ထားတာကြောင့်စားဝတ်နေရေးအခက်အခဲတွေနဲ့ရင်ဆိုင်နေရတာပါစခန်းတွင်းကတက်ကြီးရွယ်အိုတွေအကြာအဟာရချို့တဲ့တာတွေရှိသလိုစေဝါနဲ့စားနပ်ရိက္ခာအကူအညီတွေလည်းလိုအပ်နေတယ်လို့စခန်းတာဝန်ခံကိုဗရန်ဆိုင်းကပြောပါတယ
်အခက်ခဲကြတော့ဗျာဆရာရဒီဘယ်လိုပြောမလဲလောက်တော့ပါလားဆိုတော့စားဝတ်နေရေးခက်ခဲတာပေါ့ပြီးတော့အခုအရေးကြီးလိုအပ်နေတာကြောင့်ကျွန်တော်အသက်ကြီးဘူးဘွားတွေရဲ့အဟာရပေါ့နော်ဆရာအဲဘာဖြစ်လို့လဲဆိုတော့အခုဒီ positive ဖြစ်တဲ့လူတွေကိုကြည့်လိုက်တဲ့အခါမှာသူတို့အာဟာရချို့ရင်းလို့ဖြစ်တယ်ဆိုပြီးတော့အများဆုံးအလိုတွေ့ရတယ်လေအရှင်ကျတော့ဒီအာဟာရတွေလိုအပ်နေပြီးတော့အဓိကတော့ဒီလောက်တောင်းကြလားဆိုတော့အဆအတော့ပါပဲပြီးတော့အခုချိန်မှာကျတော့အကုန်လုံးကျွန်တော်တို့ပြည်သူတွေလည်းအလုံးခက်ခဲတဲ့အချိန်တော့ဟုတ်တယ်ဒါပေမဲ့ကျွန်တော်တို့သိဆောင်နေဆိုတာကတပူပေါ်တပူပြန်ဆင်းတော့ပူပြီးခက်ခဲတာပေါ့
လက်ရှိအချိန်မှာတော့ COVID တက်တဲ့အလိုင်းကိုတနိုင်ငံလုံးရင်ဆိုင်နေရတာဖြစ်တယ်လို့လူရည်ထူတတ်တဲ့စစ်ဘေးဒုက္ခတဲ့စခန်းတွေမှာလဲကိုဗစ်ကူးစက်မှုတွေရှိနေတာပါ ရခိုင်ပြည်နယ်အတွင်းကဆစ်ဆောင်စခန်းတချို့မှာကိုဗစ်ကူးစက်မှုတွေရှိနေသလိုကိုဗစ်ကာလစားနပ်ရိက္ခာပြက်လက်တာတွေလည်းရှိနေတယ်လို့စစ်ဘေးဒုက္ခသည်တွေကပြောပါတယ်။မြန်မာနိုင်ငံမှာကိုဗစ် -19 ဓာတ်ခွဲအတည်ပြုလူနာ 3,300 ကျော်အထိရှိနေပြီးသေဆုံးသူ 12,000 ကျော်အထိရှိနေကြောင်းကျန်းမာရေးဝန်ကြီးဌာနကသတင်းထုတ်ပြန်ပါတယ်။ဒါပေမဲ့လည်းအပြင်မှာအမှန်တကယ်ရောဂါပိုးကူးစက်သူနဲ့သေဆုံးသူအရေအတွက်ဟာကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်ထားတဲ့စာရင်းတွေထက်အများကြီးပိုများနိုင်တယ်လို့ဆေးဘက်ဆိုင်ရာကျွမ်းကျင်သူတွေနဲ့ပရဟိတအကူအညီဆောင်ရွက်ပေးနေသူတွေကပြောပါတယ်။စစ်ကောင်စီကတော့ကိုဗစ်ကူးစက်မှုတွေတားဆီးနိုင်ရေးအတွက်ဌာနဆိုင်ရာဝန်ထမ်းတွေနဲ့အသက်65နှစ်အထက်တက်ကြီးရွယ်တွေကိုကိုဗစ်ကာကွယ်ဆေးထိုးပေးတဲ့အစီအစဉ်တွေလှုပ်ဆောင်နေပါတယ်ခင်ဗျာ။
ကိုငင်းကြပါရှင်ဆက်လက်ပြီးတော့ထိုင်းနိုင်ငံစမုတ်စခွန်းမှာမြန်မာအပါအဝင်ရွှေပြောင်းအလုတ်သမား၄သိန်းကိုဗစ်ကာကွယ်ဆေးထိုးပေးမယ့်အကြောင်းတင်ပြမှာပါ VOA မြန်မာပိုင်းသတင်းတောက်မတ်အေးမာကသတင်းပေးပို့ထားပါရရှင
်ထိုင်းနိုင်ငံစမုတ်စခွန်းပြည်နယ်ထဲမှာတရားဝင်လူမှုဖူလုံရေးအာမခံငွေပေးသွင်းထားတဲ့ထိုင်းနဲ့နိုင်ငံသားရွှေပြောင်းအလုတ်သမားတွေ၄သိန်းလောက်ဟာကိုဗစ်ကာကွယ်ဆေးထိုးခွင့်ရမယ်ဆိုပြီးပြည်နယ်လူမှုဖူလုံရေးရုံးကရုံးအုပ်ဖော်ဆောင်ဆရာကျိုင်ကပြောပါတယ်အဲ့ဒီလိုကာကွယ်ဆေးထိုးပေးမဲ့အခြေအနေကိုတော့စမောစခွန်ပြည်နယ်ထဲမှာအခြေစိုက်ထားတဲ့ရှေပြောင်းလို့သမားအခွင့်ရေးကွန်ရက်ရဲ့ဥက္ကဋ္ဌဦးအောင်ကျော်ကအခုလိုရှင်းပြပါတယ်
။ဒီတော့၄သိန်းဆိုတဲ့ထက်မှာတော့သူကသူ့နိုင်ငံသားလည်းပါနေတယ်ခင်ဗျ။ဟုတ်ကဲ့ကျွန်တော်တို့ရှေပြောင်းလို့သမားအပြင်သူ့နိုင်ငံသားလည်းပါနေတယ်။အားလုံးကသူကထိုးခွင့်ရတဲ့ပုံကူပေါ့နော်။သူတို့ညာရီအဖင်းတော့လက်ရှိကျမရဲ့ဝန်ထမ်းရဲ့အဆိုအရတော့သူက၁၈နှစ်အောက်ကိုသူမထိုးသေးဘူးလေ။မထိုးသေးဆိုတော့၁၈နှစ်အထက်ဒီအားလုံးထိုးခွင့်ရှိတဲ့ပုံကူဒီအားလုံးစစ်စစ်လက်ကထက်မှာအဲ့ဒါလောက်အယူတွေ့ရှိလို့သူကဆိုင်းလူမျိုးရောကျွန်တော်တို့နိုင်ငံခြားသားရှေ့ပြောင်းလို့တမောင်အားလုံးကိုပြန်ပြန်အဲ့ဒါလောက်ထိုးပေးမယ်လို့ပြောတာဖြစ်ပါလေခင်ဗျာဥပဒေပုံက33ရလူမှုဖူလုံရေးညံပုံကထက်ဝင်ထားကြတဲ့မိသီလူမျိုးမိသီနိုင်ငံသားမဆိုဒါကိုဇန်းလူမျိုးနဲ့သူကခံစားခွင့်ရှိရမှာလေအဲ့တော့အကုန်ထိုးရမှာ
သမောစခွန်ပြည်နယ်ထဲမှာတော့လူမှုဖူလုံရေးအာမခံလုပ်ထားတဲ့သူတွေတဲကလူဦးရေ 28,000 လောက်ကိုတော့ဇူလိုင်လ22ရက်နေ့ကနေဩဂုတ်လ6ရက်နေ့အတွင်းကိုဗစ် -19 ကာကွယ်ဆေးထိုးနှံပေးခဲ့တယ်လို့လည်းပြည်နယ်လူမှုဖူလုံရေးအရာရှိကဆိုပါတယ်ကာကွယ်ဆေးထိုးဖို့အတွက်စရင်ပေးသွင်းထားသူတွေကဦးစားပေးထိုးနေတာဖြစ်ပါတယ်ကာကွယ်ဆေးထိုးဖို့အတွက်အစောပိုင်းကတော့အလုသမားအတော်များများဟာကြောက်ရွံ့မှုတွေရှိနေတယ်လို့လည်းဦးအောင်ကျော်ကဆိုပါတယ်
အစောပိုင်းမှာဒီကိုဗစ် -19 ထိုးလိုက်ရင်ဆော့ပီဖြစ်တယ်ဟိုအတက်အန်တွေဆုံးချုံနေဝရဏကျင်းပြတယ်ဆိုမှကြောက်တယ်ကြောက်တယ်မထိုးဘူးမျိုးဆန်ခဲ့ရတယ်နောက်ပင်တရားစကားတရားများတစ်ဆင့်စကားတစ်ဆင့်များနဲ့လုံရင်းလုံရင်းနဲ့အားသာမထိုးလို့ချင်းငါတို့တွေကပူပြီးမလုံချုံဘူးဒါကထိုးကိုထိုးတင်နေတာတိလာတော့မထိုးရသေးလို့တောင်မှသူ့လည်းမရောက်လို့တောင်မှပူစားနေလို့ဒါအများလာတာမျိုးဖြစ်လာတယ
်ထိုင်းနိုင်ငံမှာကိုဗစ်အတည်ပြုလူနာ၈သိန်းကျော်ရှိလာပြီးဩဂုတ်လ17ရက်နေ့တနေ့တည်းကူးစက်သူကတော့ 21,000 ကျော်ရှိနေပါတယ်။အဲ့ဒီတဲကမြန်မာရှေ့ပြောင်းလို့သမားတွေလည်းအများအပြားကူးစက်ခံနေရပါတယ်။လက်ရှိအထိသေဆုံးသူစုစုပေါင်းကတော့ 6,800 နီးပါးရှိသွားပြီဖြစ်တယ်လို့ကိုဗစ်ကူးစက်မှုကြောင့်သေဆုံးသူကနေ့စဉ်လူ100ကျော်ရှိနေပါတယ်ရှင်။
ဒီ American တဲ့ရုပ်သံတဲ့ radio ထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်အောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဂျိုရုဖန်ယူမှုနဲ့လိုင်းတိုမီတာတို့အပြင်ကျွန်တော်တို့ VOE မြန်မာပိုင်းအင်တာနက်စာမျက်နှာဖြစ်တဲ့ bamis.voenews.com မှာလည်းကြည့်ရှုနိုင်နိုင်ပါတယ်။ဒီကျွန်တော်တို့ရဲ့အင်တာနက်စာမျက်နှာကိုဝင်ကြည့်လို့မရရင်တခြားနောက်နီးလန်းတစ်ခုအနေနဲ့ siphon link ဖြစ်တဲ့ 8473748.info ဆိုတဲ့ website ဆောင်ကိုရိုက်ထည့်လိုက်တာနဲ့ကျမတို့ view မြန်မာပိုင်းပင်မစာမျက်နှာကိုရောက်ရှိနိုင်ပါတယ် 8473748.info ဖြစ်ပါတယ်ဒါပြင်လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Twitter စာမျက်နှာတွေကနေလည်းနားဆင်ကြည့်ရှုသတင်းတွေကိုဖတ်ရှုလို့ရပါတယ် view မြန်မာပိုင်း YouTube လိပ်စာက youtube.com/viewabamischannel ဖြစ်ပါတယ်စလုံးပေါင်းက VOABURMESECHANNEL ဖြစ်ပါတယ် YouTube စာမျက်နှာကိုရောက်ပြီဆိုရင် VOA Burmese လို့ရိုက်ထည့်လိုက်ရင်လည်းကျမတို့စာမျက်နှာကိုရောက်နိုင်ပါတယ်။ Twitter မှာဆိုရင်တော့ twitter.com/voaburmese ဖြစ်ပါတယ်။စလုံးပေါင်းက twitter.com/voaburmese ဖြစ်ပါတယ်။အသံနဲ့ထုတ်လွှင့်ချက်တွေကို SoundCloud ကနားထောင်ခြင်းနဲ့ဆိုတော့ soundcloud.com/voaburmese ဖြစ်ပါတယ်။ VOA American သံရုပ်သံနဲ့ Radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်ဖို့အစီအမဲကြိုးပမ်းနေပါတယ်ရှင်။
VOA မြန်မာပိုင်းကတင်ဆက်နေတဲ့အစီအစဉ်လေးကိုကြည့်ရှုနားဆင်အားပေးကြတဲ့အတွက်လည်းကျေးဇူးထူးတင်ပါတယ်ရှင်ဝေဖန်အကြံပေးကြဖို့လည်းဖိတ်ခေါ်ပါတယ်အခုဒုတိယပိုင်းထုတ်လွှင့်မယ့်အစီအစဉ်မှာအပတ်စဉ်ကဏ္ဍတွေဖြစ်တဲ့ဥကျော်ဇန်သားရဲ့မြမရေးတုံသက်ချက်လူဒုနဲ့ကျမရေးအားကစားကဏ္ဍစာရာတွေကိုနားဆင်ရမှာပါကျမတို့ကြာတာပနေနေနဲ့ခင် VOA မြန်မာပိုင်းစီစဉ်ကိုမြန်မာစံတော်ချိန်နနက်6နာရီကနေ9နာရီထိတင်ဆက်နေပါတယ်အခုတော့မြန်မာစံတော်ချိန်6နာရီခွဲပါပြီအခုအရင်ဆုံးတော့ဒီလက်ရှိအကျက်အတဲကြော်လွားရေးနဲ့တိုင်းရင်းသားတို့အခမ်းကဏ္ဍဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးတင်ပြထားတဲ့ဥကျော်ဇန်သားရဲ့မြမရေးတုံသက်ချက်အစီအစဉ်ကိုနားဆင်ကြည့်ရှုကြရအောင်ပါမြန်မာနိုင်ငံမှာအာဏာသိမ်းစစ်ကောင်စီကိုတွန်းလှန်ဖယ်ရှားဖို့ရုန်းကန်နေတဲ့လှုပ်ရှားမှုမှာတိုင်းရင်းသားတွေရဲ့ပူးပေါင်းပါဝင်မှုကဘလို့အခြေအနေရှိနေပါသလဲသူတို့ရဲ့ပူးပေါင်းပါဝင်မှုကဘလောက်အရေးပါပြီးဘာဖြစ်လာနိုင်ပါသလဲမြန်မာနိုင်ငံတိုင်းရင်းသားနိုင်ငံရေးရာကျွမ်းကျင်သူဥမမောင်စိုးနဲ့ဥကျော်ဇန်သားတို့တုံးသက်ဆွေးနွေးထားပါရရှင
်အထောက်အကူမိနေတာကတော့အခုမြန်မာနိုင်ငံမှာဖြစ်နေတဲ့ဆီယနာချင်းစနစ်ဆန့်ကျင်တဲ့ဥကျော်မှုတွေမှာတိုင်းရင်းသားတွေရဲ့ပေါင်းမှုနဲ့ပတ်သက်ပါတယ်တိုင်းရင်းသားဆွေးနွေးရမှာတိုင်းရင်းသားလူမျိုးစုတွေရော EAO လို့ခေါ်တဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေရောပေါ့ခင်ဗျာသူတို့ရဲ့ပါဝင်မှုဟာပြည်မနဲ့တပြေးညီဖြစ်နေပြီလားသူတို့တစ်ခုနဲ့တစ်ခုကြားမှာတော့တပြင်းကြီးသဘောထားရှိကြပါလားဒီလူတွေရဲ့ဒီမိုကရေစီတောင်းဆိုတဲ့အုံကြွမှုနဲ့ပတ်သက်တဲ့သူတို့ရဲ့သဘောထားသူတို့ရဲ့ပါဝင်မှုဘယ်လိုသုံးသပ်နိုင်တာလဲခင်ဗျာပထမဆုံ
းကျွန်တော်တို့ဒီပြီးခဲ့တဲ့ဆယ်စုနှစ်ကာလနဲ့ဆိုင်နေဗျာပြီးခဲ့တဲ့ဆယ်စုနှစ်ကာလမှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေပြန်မှလွှမ်းနေတဲ့ကိစ္စကကျွန်တော်တို့ဒီငင်းငယ်ရေးကိစ္စဖြစ်တာပေါ့နော်ငင်းငယ်ဆွေးနွေးပွဲအဲ့တော့ရသားဆိုးရရေဒီကောက်ပွဲတက်လာရသားဆိုးရရေတက်တယ်။နော် EU ရေပေါင်းစုံတဲ့ဒီငင်းဆွေးနွေးပွဲအလွှမ်းနေတဲ့အချိန်ကာလဖြစ်တယ်။အဲ့တော့2021ဒီဖေဖော်ဝါရီလကျနေ့နောက်ပိုင်းမှာဖြစ်လာတဲ့အပြောင်းလဲကတော်တော်များများညှော်လင့်မထားတဲ့အပြောင်းလဲဖြစ်တဲ့ခါကျတော့ဒီအပြောင်းလဲကိုဘယ်လိုကန်တွယ်မလဲဆိုတဲ့နေရာမှာတိုင်းသားလက်နက်ကိုင်လေးဖွားတော့အဲနဲ့တော်တော်လေးစဉ်းစားသွားတယ်ပြဿနာဖြစ်တယ်။ဘာလို့လဲငင်းကြီးလုံငန်းစင်းရနေပြီးတော့ဒီလက်နက်ကိုင်တဲ့ဝဲဘက်ကိုပြန်သွားတဲ့အနေအထားမျိုးဖြစ်တာပေါ့။နောက်တစ်ခုကတိုင်းရင်းသားလက်နက်ကိုင်တွေကအဖက်ကပြောမယ်ဆိုလို့ရှိရင်တော့တဖက်ကလက်နက်ကိုင်တပ်တွေရှိတယ်။အဲဒီအစိုးရဆုံးတပ်မတော်နဲ့လည်းတတ်ခိုင်းမှုတွေရှိနေတာတစ်ဖက်။တစ်ဖက်ကလည်းညီငယ်ကြီးလုပ်ငန်းတွေပွားနေတာတစ်ဖက်။တစ်ဖက်ကလည်းသူ့ဒေသသူ့တပ်ကိုပြီးတော့တစ်ဖက်ဆိုတော့သူတို့ရဲ့လက်နက်ကိုင်တိုက်ပွဲနဲ့ပတ်သက်ပြီးတော့ပြင်ဆင်အချိန်ယူရတာတွေအချိန်ကြီးရှိတယ်ဗျ။ရှိတဲ့အခါကျတော့ဒီနောက်ဆိုရင်စတဲ့နောက်ပိုင်း sorry ဆိုရင်တနေ့နောက်ပိုင်းဖြစ်လာတဲ့ဒီလူလူဆန္ဒပြမှုတွေကနေလက်နက်ကိုင်ပုံမှန်မှုတွေကူးရတဲ့အချိန်မှာဒီအလုံးကတိုင်းဝင်တစ်ခုတည်းဖြစ်မလာတာကိုတော့တွေ့ရပါတယ
်
ဒါပေမဲ့တိုင်းသားလက်နက်ကိုင်တွေဖွားတော့ဒီနိုင်ငံအကြက်တဲမှာသူတို့တိုင်းသားဖွဲ့စည်းတွေတိုင်းသားပြည်နယ်တွေအခွင့်အလမ်းနဲ့ပတ်သက်ပြီးတော့ဒီရနိုင်စလောက်ယူနိုင်ဖို့တော့ကြိုးစားနေတယ်လို့မြင်ပါတယ်
ဟုတ်ကဲ့ကျွန်တော်အဲ့ဒီဟာကိုဆက်ပြီးကျင်တော့ပါအဲ့တော့ဒီအချိန်နေမှာတိုင်းရင်းသားတွေကသူတို့အတွက်အခွင့်အောင်းတရားပဲအခွင့်အခါဆင်းတဲ့ကာလပဲဆိုပြီးတော့သူတို့စောင့်ကြည့်နေကြသလားအဲ့လိုဆိုရင်သူတို့အတွက်ကဘယ်လောက်ထိအခွင့်အခါအကောင်းပေါ်ထွန်းလာနိုင်ပါသေးဒီချိန်ကအ
ဲ့သူတို့အတွက်အခွင့်အခါအကောင်းကတော့သူတို့အနေနဲ့ကတော့လက်နက်ကိုင်တပ်ဖွဲ့အင်အားကြီးလာတာသူတို့ဖိတ်ချုံနိုင်တဲ့ဒီဒေသတွေပို့ပြီးတော့ကျေပြန့်လာတာဒီအနေထားကနေသူတို့ရဲ့ဒီနယ်နဲ့ပတ်သက်တာသူတို့တိုင်းသားလူမျိုးနဲ့ပတ်သက်တဲ့အခွင့်အရေးကိုပိုးပြီးတော့အားကောင်းစေနိုင်တဲ့အဲဒီအခွင့်အလမ်းမျိုးကိုဖန်တီးနိုင်ဖို့တော့သူတို့ကြိုးစားနေကြတာပါပဲ
။ဆိုတော့စစ်တောင်စီဘက်ကလည်းပဲတချို့ဒေသတွေမှာသူတို့ဘာမှမတတ်နိုင်လို့များလက်ပိုက်ကြီးနေရတာလားသူတို့မဟုတ်ဒီအခြေအနေကိုသူတို့လက်ခံလာလိမ့်မယ်လို့အစဉ်အပြေလက်ခံသွားနိုင်တဲ့အခြေအနေရှိလို့ကမျှော်လင့်နိုင်ပါရဲ့လား။
ဒီမှာပြမတန်သားလက်နဲ့ကင်နေမှာတော့မတူတဲ့ပြဿနာရှိတယ်ဥမာဆိုတော့ဝါရောမိုင်းလာတို့ဒေသတွေကဒီနေ့ချိန်တွေမှာဘာမှမပါလို့လဲမလို့မလို့ဘူးဆိုတာကတော့သူကနာဝတနာဖက်ကေကိုဥသိင်းစင်ဆိုတာခေကောအခုနာဆန်ကစကောင်စီအန်ဒီအနာယူတဲ့ခေကောသူတေသာသူအုပ်ချုပ်နေရသူ့ကိုမထီပါတဲ့ခါသူကမပါဘူးဒါမှကျန်တန်သားလက်နဲ့ကင်နေဖို့ကတော့သူ့နယ်မြေသူ့ငွေကသူ့အနေထားနဲ့စဉ်းစားကြတာဗျဒါတစ်ခုဒုတိယတစ်ခုကျတော့အဲ့ဒီငယ်ဒီမှာရှိတဲ့ဒီတီလူရဲ့လှူရှားမှုဥမာဆိုကြာနော်ချင်းပေါ့ဒီပြင်းထန်လှူရှားကြတယ်အဲ့ဒီလူလူဆန္ဒပြပွဲတွေကနေလက်နက်ကင်တိုက်ပွဲတွေဒီရောက်လာတယ်နောက်ခု KNU ဆိုလို့ရှိရင်လည်းဒီ KNP နယ်မှာလည်းအလားတူပဲဒီပြည်နယ်သုံးခုကတော့ရောလေးထူးခြားတာပေါ့နော် တော့ကင်းပြည်နယ်ကတော့ကင်းယူရှိပြီးသားဆိုတော့တိတ်မထူးကြောက်ဆိုပေမဲ့ခရီးနဲ့ချင်းကတော့တော်လေးထူးကြတယ်ဘာလို့ဆိုတော့လက်နက်ကင်ပြီးခဲ့တဲ့ဆယ်စုနှစ်အတွင်းဆိုလို့ရှိရင်တော့ဆယ်နှစ်အတွင်းဆိုတော့လက်နက်ကင်တိုက်ပွဲမရှိတော့နေပါတော့နော်မရှိတော့နေပါနေဆိုလက်နက်ကင်တိုက်ပွဲဖြစ်လာတဲ့ခါကျတော့အထူးကြဖြစ်စင်လို့ပြောရပါမယ်နောက်ကချင်ပြည်နယ်ကတော့တိုက်ပွဲတွေရပ်တန့်ထားတာ၃နှစ်ကျော်ကြာတဲ့အချိန်မှာအခုလူလူလှရှာမှုနဲ့လူတိုက်ပွဲတွေပြန်ဖြစ်လာတာပေါ့အဲ့တော့တန်လာလက်နက်ကင်ဖွဲ့စည်းကြီးကတော့ကျွန်တော်ထင်တယ်တခွေချင်းအနေနဲ့ကတော့သူ့အနေအထားနဲ့သူကြိုးစားမှာပဲတစ်ဖက်ကလည်းနတ်ဆက်ကကောင်စီအနေနဲ့ကတော့တန်လာလက်နက်ကင်နေနဲ့အပြည့်ရအရေးကြီးတယ်တန်လာလက်နက်ကင်နေနဲ့ပတ်သက်ပြီးတော့အခွင့်အလမ်းထူပေးဖို့ရတော့အစင်းသိရှိနေနိုင်မယ်လို့ထင်ပါတယ
်စစ်ကောင်စီအနေနဲ့တိုင်းရင်းသားတွေလူချင်းနဲ့အခွင့်အလမ်းတချို့ကိုပေးဖို့အစင်းသိရှိနေတယ်လို့ယူဆနိုင်တယ်ပေါ့
လုံးဝတဲ့ဒီစစ်ကောင်စီနေနဲ့တော့အလုံးဒီလက်နက်ကင်ဖွဲ့တွေတိုင်းသားလက်နက်ကင်ဖွဲ့တွေနဲ့စစ်ဆုံဆွေးနွေးဖို့တော့ကျွန်တော်သူမျိုးစုံနဲ့စူးစမ်းနေတယ်လို့ကျွန်တော်တို့ကကြားရတာပေါ့နော်အဲ့တော့ဥမာဆိုတော့ရခိုင်မှာအေဟိုရက်တက်ဝဲရက်တန်းထားတာနေစအဲတချို့ကိုဘာပြောမလဲ office day ဝင်အခွင့်အလမ်းမဟုတ်တော့အေရဲ့လုပ်ပိုင်ခွင့်ကတော်တော်များများရခိုင်မှာရနေဆိုတဲ့သတင်းတွေအလုံးသိနေကြလို့ပေါ့နော်အဲမျိုးဖွင့်ပေးထားတာတွေတော့ရှိပါတယ်ဒါကလည်းသူပြည်မမှာထိချုပ်နေအောင်စူးစမ်းတယ်ဆိုတဲ့စွပ်စွဲချက်တွေလည်းရှိတာပေါ့အဲ့မဲ့ပါလို့ဒီတိုင်းသားလက်နက်ကင်ဖွဲ့စည်းတွေတော့အခွင့်အမ်းပါတဲ့အချိန်ကာလလို့တော့ပြောပါမယ
်။ဟုတ်ကဲ့။ဆိုတော့ဒီဖက်မှာကြည့်မယ်ဆိုရင် NUG နဲ့ CRPH တို့ကလည်းပဲတိုင်းရင်းသားတွေကိုဆွဲဆောင်စည်းလုံးတဲ့လုပ်ရက်တွေလုပ်လာတာတော့တွေ့ရပါတယ်။အဲ့ဒါကောတိုင်းရင်းသားတွေအတွက်ဘယ်လောက်ထိလက်ခံနိုင်မှာလဲ။သူတို့တွေကဒီဟာကိုတုံ့ပြန်ပြီးတော့ NUG နဲ့ CRPH တို့ဘက်မှပုံမပူပေါင်းပါဝင်လာကြတယ်လို့သုံးသပ်နိုင်မှာလားခင်ဗျာ။
လို့တဲ့ NUG နဲ့ PDF ကတော့ကျွန်တော်ထင်တဲ့ NUG နဲ့လည်းကတော့စဖွဲ့ကစားဖြစ်နေတဲ့အခြေအနေမှာသူတို့ဘယ်လောက်လုံနိုင်မလဲဆိုတော့ကျွန်တော်ပြောရခက်ပါတယ်ခင်ဗျ။เนาะအရင်တော့ကတော့ဒေါက်တာစိန်ဝင်းဆိုတဲ့လူမျိုးပဲဖြစ်သွားမလားသို့မဟုတ်တကယ်ပဲလုံနိုင်ကနေသားရှိမလားဆိုတော့သူတို့ရဲ့အဲလုံငယ်ဆောင်ကိုစောင့်ကြည့်ရပါလိမ့်မယ်သူတို့တိုင်းသားတွေနဲ့ဆက်ဆံမှုဆိုတာကသူတို့အများကြီးကြိုးစားရမယ်ထင်ပါတယ်တစ်ဖက်ကပြောမယ်ဆိုရင်တော့ဘာဖြစ်လို့လဲဆိုတော့ပြီးခဲ့တဲ့ငါနဲ့ကလာတော့မှ NLD ဆိုအနေနဲ့တန်သားတွေတန်သားပါတီနဲ့ဆက်ဆံရင်းမှာတော့တော်ကြီးကောင်းကြီးမဟုတ်ဘူး။အဲ့ဒါကိုပြောပြနိုင်ပြီးကြိုးစားမယ်ဆိုတော့သူတို့အများကြီးကြိုးစားပါလိမ့်မယ်
။ဆိုတော့အဲ့မြန်မာနိုင်ငံမှာအခုဒီမိုကရေစီလိုလာတဲ့အင်အားစုတွေကဆီယနာသိမ်းမှုကိုဆန့်ကျင်နေကြတဲ့တိုက်ပွဲပေါ်တယ်။ဒီမိုကရေစီတိုက်ပွဲလို့ဆိုနေပါဆို။ဒီတိုက်ပွဲအလုံးကိုထွန်းချွန်ကြည့်မယ်ဆိုရင်ဆရာအဲ့လက်နက်ကင်အင်အားစုတွေရဲ့အခန်းကဏ္ဍနဲ့ပြည်သူလူထုရဲ့အခန်းကဏ္ဍဘယ်ဘက်ကပိုပြီးအားစားလဲ
လေလို့ပြောလို့ရမယ်ခင်ဗျအဲလောလောဆယ်ကတော့လက်နက်တိုက်နေဆိုအယူဆတော့လွှမ်းနေတယ်ဗျကျွန်တော်အများကြီးကပြီးခဲ့တဲ့2017ကနေ2020ဒီဆယ်စုနှစ်အတွင်းမှာဆိုလို့ရှိရင်တော့ဒါအမျိုးသားရင်ကြစီလို့ဥရေရေကောက်ဘူးဥပွဲဝင်ကြီးလို့ကအတော်လွှမ်းနေယူဆဖြစ်ပါတယ်အားလုံးကတတိယညောင်းကိုပဲယုံကြည်ကြတယ်အဲ့တော့ကဒါတမရကိုလက်နက်ကင်တိုက်ရမှာဖြစ်မယ်လို့သွားပြောရင်ပြောတယ်လို့ယူပဲဖြစ်မှာဗျဒါနဲ့အခုကာလကျတော့သူကပြန်ကြောင်းပြန်ဖြစ်သွားတယ်အလုံးကလက်နက်ကင်တိုက်မှဖြစ်မယ်ဆိုတဲ့ယူဆဖြစ်တယ်အဲဒီမှာကျွန်တော်တို့ကအခုချိန်မှာစစ်ဆက်ရေးကိုမြို့သားညာစီပြောရင်တော့အာဒါဟိုပြင်းပြထန်ထန်ရှုံချကြမယ်ကာလမျိုးဖြစ်သွားတယ်ဆိုတော့လေးလူပြောင်းသွားတဲ့အချိန်ကြီးဖြစ်တဲ့ခါကျတော့လက်နက်ကင်ပြီးတော့တိုက်မယ်ဆိုတဲ့လေးလူကတော့လွှမ်းနေတယ်လွှမ်းနေတဲ့ခါမှာကျတော့ခုနမြို့ပေါ်ကခုနလူလူအနေနဲ့ကတော့လက်နက်ကင်ဖွဲ့စည်းနေတယ်ဘူးရေမပေါ်သေးတဲ့အချိန်လက်နက်ကင်တိုက်တဲ့ကာလမှာတော့တိုင်းရင်းသားလက်နက်ကင်ဖွဲ့စည်းတယ်လက်နက်ပို့ပြီးတော့ညင်သာလိမ့်မယ်ထင်ပါတယ်
ဆိုတော့ခုပြောရရှိရတာဒေါံဆန်းစုကြည်ရဲ့အခမ်းကဏ္ဍဒေါံဆန်းစုကြည်ဟာဒေါံဆန်းပြောက်နေတဲ့သူဒီအကျံဖက်လက်နက်ကင်ရဲ့နီလန်းကိုလည်းတစ်ခါမှအာမပေးခဲ့ပါဘူးအခုဒီသူရဲ့ဆန်းရင်ကြွနေရတဲ့အစကတော့အနုနီ non violence non cooperation ဆိုတဲ့ဘောမျိုးနဲ့သူစပြီးလုပ်ခဲ့ရတာဖြစ်ပါတယ်ဆိုတော့အခုခါမှာတက်ကင်ဘက်ကိုဥတီလာတော့အဲ့ဒီလမ်းညာမှာဆွေးဖီသွားပြီလို့များပြောကြမှာပြောရမှာခင်ဗျာ
လုံးဝလည်းပေါ့ဗျာဒေါံဆန်းစုကြည်နဲ့ NLD ဆိုရတဲ့သဘောထားနဲ့လက်ရှိ NUG ဆိုရတဲ့သဘောထားတော့ကွဲလာတဲ့ဒေါ်လာများဖြစ်သွားပြီဗျာဆိုတော့လက်နက်ကင်ဒေါ်လာကြီးကိုဒေါံဆန်းစုကြည်စန့်ကျင်နေဆိုရဲအချက်လက်တွေအများကြီးရှိပါတယ်သူရဲ့ပြောဆိုချက်တွေအများကြီးရှိတယ်အခုကတော့သူက PDF ဖွဲ့မယ်ဆိုပြီးတော့ NUG ရတော့ဖြစ်သွားတယ်အဲ့တော့လမ်းကြောင်းအရာတော့ကြောင်းမြဖြစ်သွားတယ်အဲ့ဒါလည်းမကဘူးဒီရခိုင်မွတ်စလင်ကိစ္စမှာလည်းဒေါံဆန်းစုကြည်လက်ထက်ကပြောခဲ့တာနဲ့အခုပြောခဲ့တာကြောင်းမြဖြစ်သွားအဲ့တော့ဒေါံဆန်းစုကြည်ကလုံးဝတင်မှာအကျဉ်းကြခံနေရတဲ့အချိန်ဖြစ်တဲ့အတွက်ကြောင့်မလို့သူပြန်တော့ဟာရင်ဘာဖြစ်မလဲဆိုတော့မိကောင်ကတော့တော်များထုတ်ကြတယ်ဗျ။တော်များထုတ်ကြတဲ့ခါကျတော့ဒီရစားစောင့်ကြည့်ရမယ်ပြဿနာဖြစ်တယ်လို့ပဲပြောရမယ်လို့ထင်ပါတယ်။လောလောဆယ်ကျွန်တော်တို့ကြိုပြောဖို့ကတော့ဖြစ်ပါတယ
်။ဟုတ်ကဲ့အလားတူကြိုတင်ပြောခဲ့တဲ့မိကောင်တို့ခုကိုပဲနောက်ဆုံးအနေနဲ့မေးပြစီ။ ခုဖြစ်နေတဲ့ပြည်သူလူထုရဲ့ဒီမိုကရေစီတောင်းဆိုတဲ့ဒီမိုကရေစီတိုက်ပွဲအုံကြွားမှုကြီးဟာမကြမ်းမီအချိန်အတွင်းမှာပွဲပြတ်သွားနိုင်သလားသူတို့မျိုးရေရှည်တိုက်ပွဲတည့်ရဖြစ်သွားနိုင်သလားဆိုတာစိတ်လာလာကိုနည်းနည်းခံမှန်းပြောအောင်ခင်ဗျာ
လောလောဆယ်အချိန်ဒီမှာတော့ခုနကကျွန်တော်ပြောသလိုပဲဗျာပြီးခဲ့တဲ့10နှစ်နဲ့မတူတော့တော့မယ်လူတွေကတော့လက်ရက်ငိုင်တိုက်မှဖြစ်မယ်ဆိုတော့ order လွှမ်းနေတယ်စစ်စစ်စင်းစင်းပြောလို့စင်တစ်စပေါက်ဒလန်လို့ဆွဆွဲနေတယ်အီလူကလွှမ်းနေတဲ့ခါဖြစ်တဲ့ခါကျတော့ဒီလက်ရက်ငိုင်ပုံကံမှုတွေတိုက်ခိုက်မှုတွေမျိုးရင်းတိုက်ခိုက်မှုတွေခြေလက်ကတိုက်ခိုက်မှုတွေဒီတိုင်းလာဒီလာတိုက်ခိုက်မှုတွေကတော့အချိန်ကိုမြင့်နေမှာပဲဗျာနော်အချိန်ကိုမြင့်နေမှာပဲဒီဟာကကျွန်တော်ထင်တယ်2နှစ်3နှစ်လောက်ဒီအကြက်တဲကိုကျွန်တော်တို့ဟိုဖျက်ရလိမ့်မယ်လို့ထင်ပါတယ်အဲကျွန်တော်လက်နက်ကင်ကြိုက်တဲ့အခါမှာယူဆနှစ်မျိုးတော့ရှိရဗျတစ်ခုကလက်နက်ကင်ကြီးရောအပီးတိုင်းသွားကိုအယူဆကိုပြီးဆောက်နိုင်တာပေါ့ဗျတစ်ဖက်ကိုချင်းမောပြီးနောက်တစ်ခုကတော့လက်နက်ကင်တိုက်အင်အားတိဆောက်ပြီးရောအင်အားဘယ်လန့်အင်အားကြီးကြီးဖြစ်တဲ့အချိန်မှာစကားပြုတ်ပြီးကိုခွန်ကိုယူမယ်ဆိုတဲ့စိတ်ကူးစိတ်တမ်းမျိုးလည်းတွေ့ရပါတယ်နော်အဲ့တော့ဒါပါပဲဖြစ်ဖြစ်ကျွန်တော်မောင်အပြင်းနေအချိန်နေနဲ့ပြုံးမယ်ဆိုရင်တော့လာမယ့်3နှစ်ကာလလောက်အတွင်းကတော့ဒီလက်နက်ကင် brief ကကြတဲ့ဦးရှောင်းမိုးတော့ခက်လိမ့်မယ်ထင်ပါတယ်
ဒါကတော့လက်ရှိအကျက်တဲကျော်လွှားရေးနဲ့တိုင်းရင်းသားတို့အခမ်းကဏ္ဍနဲ့ပတ်သက်လို့ဒီတိုင်းရင်းသားဒီနိုင်ငံရေးရာကျွမ်းကျင်သူဦးမောင်မောင်ဆိုးနဲ့ဦးကျော်စံသားတို့တုံးသက်ဆွေးနွေးခဲ့ကြတာပါရှင်။ဒီအစီအစဉ်ကိုဦးကျော်စံသားရဲ့ဒီမြမအရေးတုံးသက်ချက်အစီအစဉ်ကိုဗုဒ္ဓဘုနေ့ည VOA မြန်မာပိုင်းထုတ်လွှင့်ချက်မှလည်းနားဆင်နိုင်ကြပါရရှင်။ဆက်လက်ပြီးတော့လူထုနဲ့ကျန်းမာရေးအစီအစဉ်ကိုတင်ဆက်မှာပါ။ဒီတစ်ပတ်အတွက်ဒီ COVID-19 ကူးစက်ခံရစဉ်အချိန်နဲ့ကူးစက်ခံရပြီးအချိန်တွေမှာအာဟာရဆိုင်ရာပြဿနာတွေကိုကြုံတွေ့ရလေရှိတာကြောင့်အာဟာရချို့တဲ့မှုမရှိအောင်နီးစနစ်မှန်မှန်နဲ့ပြန်လည်ဖြည့်တင်းပေးဖို့အရေးကြီးတဲ့အကြောင်းဒေါက်တာတန့်စော်ကနေပြီးတော့တင်ပြဆွေးနွေးမှာပါရှင်
COVID-19 ကူးစက်ခံရတဲ့သူတွေဟာအာဟာရဆိုင်ရာပြဿနာတွေကိုလည်းကြုံတွေ့ခံစားကြရတာပါ COVID-19 လူနာတွေမှာကြုံတွေ့ရလေ့ရှိတဲ့အာဟာရဆိုင်ရာပြဿနာတွေကို COVID ဖြစ်ပေါ်နေတဲ့အချိန်မှာကြုံတွေ့ရလေ့ရှိတဲ့ပြဿနာတွေနဲ့ COVID ဖြစ်ပြီးတဲ့အချိန်မှာကြုံတွေ့ရလေ့ရှိတဲ့ပြဿနာတွေဆိုပြီးနှစ်ပိုင်းခွဲခြားကြည့်နိုင်တယ်လို့အာဟာရဆိုင်ရာအထူးပြုဆရာဝန်တူဖြစ်သူဒေါက်တာစုမြတ်သစင်ကပြောပါတယ
်ဒီ COVID-19 ရောဂါဖြစ်ပေါ်တဲ့လူတွေပေါ့နော်ဒီအာဟာရဆိုင်ရာပြဿနာတွေကိုသုံးသပ်ကြည့်တဲ့အချိန်မှာသူကအခြေအနေနှစ်မျိုးခွဲပြီးပြောလို့ရတယ်ပေါ့နော်ပထမတစ်ခုကတော့သူက COVID ဖြစ်ပေါ်နေတဲ့အချိန်မှာတွေ့ရတဲ့အာဟာရပြဿနာတွေရဲ့နောက်တစ်ခုက COVID ဖြစ်ပေါ်အပြီးမှာကြုံတွေ့ရတဲ့အာဟာရပြဿနာတွေဆိုပြီးနှစ်ပိုင်းခွဲလို့ရတယ်ပေါ့နော်
COVID ကြောင့်အနံ့ရတာပြောတာဟာအာဟာရဆိုင်ရာပြဿနာတွေစပြုဖို့တုံ့အားဖြစ်စေပြီးအစာရုံလမ်းကြောင်းလက္ခဏာနဲ့ပြင်းထန်အဆုတ်ရောင်လက္ခဏာရှိတဲ့သူတွေမှာဆိုရင်အာဟာရဆိုင်ရာပြဿနာတွေကိုပြင်းပြင်းထန်ထန်ကြုံတွေ့ရလိမ့်ရှိတယ်လို့ဒေါက်တာစုမြတ်သစင်ကအခုလိုရှင်းပြပါပါတယ်
အဲ့တော့ပထမတစ်ပိုင်းမှာသူက COVID ဖြစ်နေတဲ့အချိန်မှာဘာဖြစ်လဲပေါ့တချို့ကတော့အနံ့ရတာပျောက်တယ်အဲ့လိုအနံ့ရတာပျောက်တာရဲ့နောက်ဆက်တွဲဆိုးကျိုးအနေနဲ့သူကအစာစားခြင်းစိတ်မရှိဘူးအစာစားတဲ့အခါမှာကောင်းကောင်းကလေးမတွေ့တဲ့အတွက်ကြောင့်အာဟာရမပြည့်ဘူးပေါ့အာဟာရမပြည့်တဲ့အတွက်ညံ့ညံ့လည်းမထူတဲ့ကိစ္စမျိုးကြုံရတယ်နောက်တစ်ခုကကြောင့်အထူးသဖြင့်အဲ့ဒါကတော့တက်ကြီးရွယ်ဝေးမှာတွေ့ရများတယ်ပေါ့နော်လူငယ်တွေမှာတော့သူကကိုယ်ခံအထိုက်တယောက်ရှိပါတယ်နောက်ကောင်းကောင်းစားနိုင်တဲ့အကြောင်းသူတို့ကတော့ဒီလိုမျိုးယောဂလက္ခဏာကိုရက်တိုလေးပဲခံစားရတယ်ဒါပေမဲ့လူကြီးတွေမှာဆိုရင်တော့နည်းနည်းပိုကြအောင်ပေါ့တပတ်ဆယ်ရက်ခန့်ကြာအောင်ခံစားရလိမ့်ရှိရပေါ့နော်နောက်တစ်ချက်ကကြတော့ဒီအစာမကြေဖြစ်တာပေါ့တော့ COVID ယောဂါတော့အဆုံနဲ့ဒီအသက်ရှူလမ်းကြောင်းထိတာတခုလည်းမဟုတ်ဘဲနဲ့တခါတည်းမှာဒီအစာရင်ဦးလမ်းကြောင်းကိုသွားပြီးတော့အဒုက္ခပေးတာမျိုးရှိတတ်တယ်ပေါ့အဲ့တော့နောက်ဆက်တွဲဆိုးကျိုးအနေနဲ့သူကအစာမကြေတတ်ဘူးအစာစာကိုမြင်ရင်ပြိုတယ်အန်ချင်တယ်အဲ့လိုမျိုးလက္ခဏာလေးတွေ့ရတယ်ပေါ့နော်အဲ့ဒါတွေအားလုံးပေါင်းပြီးတော့လူတွေကဒီ COVID ဖြစ်နေတဲ့ဒီ14ရက်အရက်20အတွင်းမှာအာဟာရမပြည့်တဲ့ပြဿနာကိုကြုံရပါတယ်နောက်တစ်ချက်ကတော့ဟို COVID ပြင်းထန်အဆုတ်ရောင်ဖြစ်တဲ့လူနိုင်မှာပေါ့နော်သူတို့ကကြတော့မောတယ်အောက်ဆီဂျင်ရှူနေရရယ်ကောင်းကောင်းမစားနိုင်အဲ့လိုကောင်းကောင်းမစားနိုင်တဲ့အချိန်မှာသူတို့ကစားလိုက်ရင်အောက်ဆီဂျင်ကျတော့ကျောက်ပြီးတော့သူကမစားရရလည်းပါတယ်ပေါ့နော်အဲ့လိုမျိုးပြဿနာလေးတွေ့ရပါတယ
် COVID ဖြစ်ပြီးသွားတဲ့သူတွေပါလေခန္ဓာကိုယ်နဲ့ကြွတားဆုံးရှုံးမှုတွေကြောင့်နောက်ဆက်တဲ့အနေနဲ့မောပန်းတုံးခွေပြီးအားနေရမျိုးကိုကြိုတွေ့ရလိမ့်ရှိတယ်လို့ဒေါက်တာစုမြတ်သစင်ကပြောပါတယ
်ဒီ COVID ဖြစ်အပြီးမှာကျတော့ဘာဖြစ်လဲဆိုတော့ COVID ယောဂါရဲ့သူရဲ့ပုံစံက ัวคานาโกเรียดิจวดตาริส่งชมหมู่ญาสิเลยปะเนาะญาสิเหรอตัวโควิดผิดปีมาดิอสงโตณလုံးโนอ่ะจวดตาริเนี่ยแหละอาเนตัวเลยคานาโกอ่ะเมียอ่ะตะชาละม้องจวดตาริไปเลยตัวเนเนย่อไปเลยปะเนาะย่อว่าได้นอกเสร็จด้วยสู้จวดบาเลยสู้จ้ะတော့ม้อราจังเลยน้องเนี่ยอาเนี่ยปะเนาะอะห่าโกดิโหลูนาเนี่ยอายุเมยนี่ပြောเนี่ยก็เลยตุยมาปะเนาะ
โควิดผิดป้อနေတဲ့เฉยเนี่ยผิดป้อไปတဲ့เฉยเนี่ยกูလုံးมาอาหารสัญญาปัญหาတွေကိုจုံတွေ့ခံစားရနိုင်တာจ้าတနေ့တာလိုရတဲ့อาหารประมาณပြည့်ပြီစေဖို့အတွက်အစားအစာတွေကိုပမာဏနည်းနည်းနဲ့အာဟာရများများပါအောင်စားသုံးပေးဖို့လိုတယ်လို့ဒေါက်တာဆူမြတ်စင်ကရှင်းပြပါတယ
်။ဒီနိုင်ငံခြားပေါ့နော်သူတေသနာတွေကပို့ပြီးတော့အာဟာရဆိုင်ရာသူတေသနာတွေပုံများရပေါ့နော်။ပုံများတော့ဒီသူတို့ရဲ့ recommendation တွေကပြောမယ်ဆိုရင်တော့ covid ဖြစ်ပွားနေစဉ်အတော်အတွင်းမှာလူနာတယောက်ကတနေ့ကို calorie 1500နဲ့2000ကျားဝင်အောင်စားပေးတင်တယ်ပေါ့နော်။ဒါကတော့ကိုယ်အလေးချိန်ပေါ်မူတည်ပြီးကွဲပြားသွားပေါ့။ဒါကတော့အကျန်းအားဖြင့်ပြောထားတဲ့ပမာဏတခုပေါ့နော်။1500နဲ့2000ကျားဟိုမှာနည်းနည်းပို့ပြီးတော့ကိုယ်အလေးချိန်ပြည့်တဲ့လူတွေမှာဆိုရင်ပို့စားပေးဖို့လိုမယ်။နည်းနည်းကိုယ်အလေးချိန်နည်းတဲ့လူပိန်တဲ့လူတွေမှာဆိုရင်တော့1500လောက်တော့အနေဆုံးစားပေးဖို့လိုပဲပေါ့။အသားဓာတ်အနေနဲ့ကတော့သူကဒီနေ့ကိုအသားငါးအနေနဲ့30ကျပ်သားလောက်စားပေးဖို့လိုတယ်တကယ်လို့30သားဝင်အောင်ပေါ့မစားပေးနိုင်ဘူးတိတ်ပြီးတော့ဟိုအသားစားခြင်းစိတ်မရှိဘူးပြုတ်နေအနေနဲ့အများရယ်ဆိုရင်ကျက်ဥလိုမျိုးစားထုတ်စားပေးလို့ရတယ်ဘဲရင်ကျူလိုမျိုးစားထုတ်တောက်ပေးလို့ရတယ်ပေါ့နော်အဲ့တော့တခုကိုဘယ်လောက်စီစားတင်လဲဆိုတာကိုဆက်လက်ပြီးတော့ပြောပေးမယ်ပေါ့နော်အဲ့တော့သူကဒီမောနေတဲ့အချိန်ပေါ့ဖျားနာနေတဲ့အချိန်မှာသူကစားဖို့ဆိုတာသူကလူသားမှန်စားတယ်လို့အများကြီးစားနိုင်မှုခက်တယ်ထပ်တော့ကြတော့နံပါတ်1အရေးကြီးဆုံးကတော့နင်းနေနဲ့ခဏခဏစားပေးဖို့လိုပဲပေါ့နော်နင်းနေစားတယ်ဆိုရင်ညမှာတော့အာဟာရဓာတ်ပြည့်စုံအောင်နင်းနေလေးမှာတော့များများပါမယ်ဟာမျိုးစားပေးရမယ်ဘယ်လိုမျိုးလဲဆိုတော့ဥမာအရေးတစ်ခွက်တောက်မဲ့အစားနွားနုတစ်ခွက်တောက်လိုက်တာမျိုးအရေးတစ်ခွက်တောက်မဲ့အစားအာဟာရဖြော်ရည်တစ်ခွက်တောက်လိုက်တာမျိုးပေါ့နော်အဲ့လိုမျိုးလေးအာဟာရတန်ဖိုးမြင့်တဲ့အစားအစာမျိုးပို့ပြီးတော့ရွေးစားပေးတယ်နော်နောက်တစ်ခုကတော့ပြုတ်နေအန်နေတဲ့အချိန်မှာဆိုရင်တော့ဒီတိုင်းမစားဘူးဆိုပြီးထိုင်မနေတဲ့ပေါ့နော်အန်ပျောက်ဆေးတွေရှိတယ်အန်ပျောက်ဆေးတွေတောက်ပြီးတော့မစားခင်နိုင်ရောလောက်လို့မှတောက်လိုက်ပြီးတော့မှအစားကိုစားမယ်ဆိုရင်ဒီခါတိုင်းတန်နေနဲ့ပို့ပြီးတော့စားလို့ဝင်တယ်ပေါ့နော်
COVID-19 ကူးစက်ခံနေရစဉ်အချိန်နဲ့ကူးစက်ခံရပြီးအချိန်တွေမှာအာဟာရဆိုင်ရာပြဿနာတွေကိုကြိုတွေ့ရလေရှိတာကြောင့်အာဟာရချို့တက်မှုမရှိအောင်ဒီစနစ်မှန်မှန်နဲ့ပြန်လည်ဖြည့်တင်းပေးဖို့အရေးကြီးတဲ့အကြောင်းတင်ပြလိုက်တာဖြစ်ပါတယ်ကျွန်တော်တန်လို့ပ
ါဒေါက်တာတန်းစောတင်ဆက်နေတဲ့လူတုနဲ့ကျမရဲ့အစီအစဉ်ပါရှင်ဒီအစီအစဉ်ကို VOA မြန်မာပိုင်းရဲ့ဒီတနင်္ဂနွေရုပ်သံအစီအစဉ်မှာလည်းကြည့်ရှုနားဆင်နိုင်ကြပါရရှင
်။ VOA American တန်ကနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကမ္ဘာနဲ့မြန်မာသတင်းတွေ၊သတင်းဆောင်မတွေကို email သတင်းလောင်းအဖြစ်နဲ့ VOA ပရိသတ်တွေကိုနေ့စဉ်အရောက်ပို့ပေးနေပါရရှင်။အခုဆိုရင်ဒီ email သတင်းလောင်းကို Facebook စာမျက်နှာကနေပြီးတော့လွယ်လွယ်ကူကူတောင်းယူနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့ VOA မြန်မာပိုင်း Facebook စာမျက်နှာမှာ sign up ဆိုတဲ့အပြရန်အတန်းလေးကိုနှိပ်လိုက်ရင်အလိုလျောက်ကျမတို့ရဲ့အင်တာနက်ပင်မစာမျက်နှာပေါ်ကအီးမေးလ်သတင်းလွှာတောင်းယူနိုင်တဲ့နေရာကိုရောက်ရှိပါရယ်။ VOA မြန်မာပိုင်းပင်မစာမျက်နှာမှာဆိုရင်လည်းသတင်းတွေအောက်မှာဝန်ဆောင်မှုများဆိုတဲ့ခေါင်းစဉ်နဲ့နေ့စဉ်အီးမေးလ်သတင်းလွှာဆိုတဲ့စာသားလေးတွေ့ရင်တော့အဲ့ကနေပြီးအီးမေးလ်သတင်းလွှာတောင်းယူနိုင်ပါရယ်။နောက်တစ်နည်းကတော့ VOA မြန်မာအီးမေးလ်လိပ်စာ bambi@voanews.com ဒါမှမဟုတ်ရင်လည်း VOA မြန်မာ Facebook Messenger ကနေပြီးတော့ကိုယ့်ရဲ့ email လိပ်စာကိုရေးပို့လိုက်ပါနော် email လိပ်စာကိုတေချာမှတ်အောင်ရေးပို့ဖို့တော့လိုပါတယ်နေ့စဉ်တစ်နေ့နှစ်ချိန်ပို့ပေးနေတဲ့ email သတင်းလောကသတင်းကောင်းစဉ်တွေနဲ့သတင်းအချင်းချုပ်ကိုတစုတစည်းနဲ့ရရှိနိုင်အောင်လို့စီစဉ်ပေးထားပါတယ် VOA ပရိသတ်အတွက်သတင်းတွေကို radio ရုပ်မြင်သံကြားနဲ့ internet တို့ကနေအရောက်ပို့ပေးနေပါတယ်ရှင်
ကြတာပတိနေနေနဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကို Washington DC ကနေတိုက်ရိုက်တင်ဆက်နေပါရရှင်။အခုတော့ကျမတို့ကိုရီးယားနိုင်ငံတင်ဆက်နေတဲ့အားကစားကဏ္ဍကိုကြည့်ရှုနားဆင်ကြရအောင်ပါရှင
်။2020တိုကျိုအိုလံပစ်ပြိုင်ပွဲကြီးကတော့တနင်္ဂနွေနေ့ကပဲပြီးဆုံးသွားခဲ့ပါပြီ။ဩဂတ်လ10ရက်နေ့ကဂျပန်နိုင်ငံတိုကျိုမြို့ကအိုလံပစ်အားကစားဝန်ကြီးမှမီရှူမီဘန်းနေပြစ်ဖောက်ပြီးတော့ပိတ်ပွဲအခမ်းအနားကိုအောင်မြင်စွာနဲ့ကျင်းပခဲ့ကြပါတယ်ဗိုင်းရပ်စ်ကြောင့်မနစ်ကပြိုင်ပွဲကိုတနစ်ရွှေ့ဆိုင်းခဲ့ရပြီးတော့အခုနှစ်မှာလည်းပြိုင်ပွဲကျင်းပခါနီးမှဗိုင်းရပ်စ်ကူးစက်မှုတွေကြောပြန်မြင့်တက်လာနေတဲ့အတွက်အခက်အခဲတွေအမျိုးမျိုးကြောင့်ပဲကျင်းပခဲ့ကြတာပါအခုလိုကာယောဂါကာလအတွင်းပြိုင်ပွဲကိုအောင်မြင်စွာကျင်းပနိုင်တဲ့အတွက်တိုကျိုအိုလံပစ်ပြိုင်ပွဲဟာကြီးမားတဲ့မျှော်လင့်ချက်သင်္ကေတဖြစ်တယ်လို့လဲနိုင်ငံတကာအိုလံပစ်ကော်မတီဥက္ကဋ္ဌသောမတ်စ်ဘိတ်ကပြောလိုက်ပါတယ
် I'm only sure that nobody
who took part in these games will ever forget.
ဒီ Olympic ပြိုင်ပွဲမှာပါဝင်ခဲ့တဲ့သူတိုင်းဘယ်သူမှဒီပြိုင်ပွဲကိုမေ့မှာမဟုတ်ဘူးဆိုတာကျွန်တော်အနေနဲ့သိချာပြောရပါတယ်။ဒီပြိုင်ပွဲကတခြားပြိုင်ပွဲတွေနဲ့မတူဘဲထူးခြားပြီးကမ္ဘာထောင်းမှာရှိတဲ့ပြည်သူတွေအတွက်အကြီးမားတဲ့မျှော်လင့်ချက်အမှတ်တင်ကေတပြရုပ်ဖြစ်ပါတယ်။ဒါအပြင်ဒီပြိုင်ပွဲတွေဟာစီးလုံးညီညွတ်မှုရဲ့တင်ကေတပြရုပ်ဖြစ်သလိုငြိမ်းချမ်းရေးတင်ကေတပြရုပ်လည်းဖြစ်ပါတယ်။ဘာကြောင့်လဲဆိုတော့စီးလုံးညီညွတ်မှုမရှိဘဲငြိမ်းချမ်းရေးလည်းမရနိုင်ပါဘူး။ကစားသမားတွေလည်းနှစ်နှစ်လောက်မတွေ့ရပြီးတဲ့နောက်ခုလိုပြန်ဆောင်ရတဲ့အတွက်သူတို့လည်းအယံပျော်ရွှင်နေကြပါတယ
်ဘောလုံးပွဲတွေဘက်မှာတော့အမျိုးသားဖိုင်နယ်မှာဘရာဇီးလ်ကစပိန်ကိုအချင်းပိုးကစားပြီးနှစ်ဂိုးတကိုးနဲ့နိုင်ပြီးရွှေတစိပ်ရသွားပါတယ်မိနစ်60မှာတကိုးစီတည်ရဖြစ်နေလို့အချင်းပိုးကစားတာမှာ108မိနစ်မှာမဲလ်ကွန်သွင်းတဲ့ဂိုးနဲ့ဘရာဇီးလ်ကနှစ်ဂိုးတကိုးနဲ့နိုင်ပြီးတော့ရွှေတစိပ်ကိုနှစ်နှစ်ဆက်တိုက်ရသွားခဲ့ပါတယ်တတိယနေရာလူပွဲမှာတော့မက္ကဆီကိုကဂျပန်ကို3ဂိုးတကိုးနဲ့နိုင်သွားတာကြောင့်ခြေတစိပ်ရပြီးအင်ရှင်ဂျပန်ကတော့ဆူတစိပ်နဲ့လွဲသွားခဲ့ပါတယ်။အမျိုးသမီးဖိုင်နယ်မှာတော့ကနေဒါနဲ့ဆွီဒင်တို့အချိန်မိုးပြီးတဲ့အထိတကိုးစီတည်ရကျနေတာကြောင့်ပယ်နယ်တီကန်ကြတာမှာကနေဒါက3ဂိုး2ဂိုးနဲ့နိုင်ပြီးတော့ခြေတစိပ်ရသွားပါတယ်။တတိယနေရာလူပွဲမှာတော့အမေရိကန်နဲ့အော်စတြေးလျတို့အကြိမ်နဲ့ကစားပြီးအမေရိကန်က4ဂိုး3ဂိုးနဲ့နိုင်ပြီးတော့တတိယခြေတစိပ်ကိုစုခူးသွားခဲ့ပါတယ်။ဗောလီဘောပြိုင်ပွဲတွေဘက်မှာတော့အမျိုးသားဘက်မှာပြင်သစ်ကရုရှားအိုလံပစ်ကော်မတီအသင်းကို3ပွဲ2ပွဲနဲ့နိုင်ပြီးတော့ရွှေစည်ရသွားသလိုအမျိုးသမီးဘက်မှာတော့အမေရိကန်ကဘရာဇီးလ်ကို3ပွဲပြတ်နိုင်ပြီးရွှေစည်ရသွားခဲ့ပါတယ်။ဘတ်စကတ်ဘောပွဲတွေဘက်မှာတော့အမျိုးသားဖိုင်နယ်မှာအမေရိကန်ကအုပ်စုပွဲလုံးကရှုံးထားတဲ့ပြင်သစ်နဲ့ဖိုင်နယ်မှာတွေ့တာမှာအမေရိကန်က88မှ82မှနဲ့နိုင်ပြီးရွှေစည်ရသွားခဲ့ပြီးတော့အမျိုးသမီးဘက်မှာလည်းအမေရိကန်ကအင်ရှင်ဂျပန်ကို90-85နဲ့နိုင်ပြီးတော့ဘူးဆွဲသွားခဲ့ပါတယ်ပြေခုံပြစ်ပြိုင်ပွဲတွေဘက်မှာတော့မီတာ400 4ရောက်လက်ဆင့်ကန်းအပြေးပြိုင်ပွဲမှာအမေရိကန်ကအမျိုးသားဘက်မှာရောအမျိုးသမီးဘက်မှာပါရွှေတစိပ်တွေရသွားပါတယ်ဒါပေမဲ့မီတာ100စီ4ရောက်အတွက်လက်ဆင့်ကန်းမှာတော့အမျိုးသားဘက်မှာအီတလီကရွှေတစိပ်ရသွားပြီးအမျိုးသမီးဘက်မှာတော့ဂျမေကာကအနိုင်ရသွားပါတယ်အိုလံပစ်မာရသွန်မှာတော့ကင်ညာကအီလီယော့ကစ်ချော့ကရွှေစိပ်ရသွားခဲ့ပြီးတော့နယ်သာလန်ကအက်ဖ်ဒီနဂီးကဒုတိယဘယ်ဂျန်ကဘာရှီယာအက်ဖ်ဒီကတတိယရပါတယ်လန်ဒန်မြစ်ပြိုင်ပွဲဘက်မှာတော့အိန္ဒိယနိုင်ငံကအသက်23နှစ်သာရှိသေးတဲ့နီရက်ချောပရာက 89.58 မီတာပြစ်ပြီးတော့တိုကျိုအိုလံပစ်ရဲ့ရွှေစိပ်ကိုရသွားခဲ့ပါတယ်ဒါဟာအိန္ဒိယနိုင်ငံအတွက်တော့ဒီပြိုင်ပွဲမှာတခုတည်းသောရွှေစိပ်ဖြစ်ပြီးအဲ့လိုရွှေစိပ်ရလိုက်တဲ့အတွက်သူဟာအမေရိကန်ဒေါ်လာ2သန်းနီးပါးလောက်ငွေသားနဲ့လက်ဆောင်ပစ္စည်းတွေကိုဂုဏ်ပြုစုဖြစ်ရရှိမှာဖြစ်ပါတယ်ဒီနေ့ပြိုင်ပွဲမှာတော့အမေရိကန်ဟာနောက်ပိုင်းမှာရွှေစိပ်တွေဇက်တိုက်ဆုတ်ခူးပြီးတော့နောက်ဆုံးမှာရှေ့ကဥဆောင်နေတဲ့တရုတ်နိုင်ငံကိုကျော်တက်ပြီးတော့ရွှေ39ငွေ41ကျေး33နဲ့ပထမရပြီးတရုတ်နိုင်ငံကရွှေ38ငွေ32ကျေး18နဲ့ဒုတိယအင်ရှင်ဂျပန်ကရွှေ28ငွေ14ကျေး18ခုနဲ့တတိယရပါတယ်အဲ့နောက်တော့ဗြိတိန်ကရွှေ22ငွေ21ကျေး22နဲ့သတ္တုထရပြီးရုရှားအိုလံပစ်ကော်မတီကတော့ရွှေ20ငွေ28ကျေး23နဲ့အဆင့်5ရရှိသွားခဲ့ပါတယ်ခင်ဗျာဒီတစ်ပတ်အကစားသတင်းတွေမှာတကဘာလုံးကိုတုံလို့အံ့အားတင်သွားသေးတာကတော့မက်ဆီနဲ့ဘာစလိုနာတို့နန်းခွဲရပြီဆိုတဲ့သတင်းပါဒါကတကဘာလုံးကိုသာမကကာယကံရှင်တွေကိုပါမယုံနိုင်လောက်အောင်ဖြစ်စေခဲ့တဲ့လူတော်ပြောရမှာပါမက်ဆီဟာဘာစလိုနာနဲ့ပြီးခဲ့တဲ့ဘောလုံးရာသီအကုန်မှာစာချုပ်ကုန်ခဲ့ပေမဲ့အသင်းနဲ့ညီနိုင်မှုတွေလုပ်ပြီးတော့စာချုပ်တံတန်းထိုးဖို့နှစ်ဖက်စလုံးကသဘောတူပြီးစာချုပ်မှာလက်မှတ်ထိုးကနီးကြမှလာလီဂါရဲ့စီးမင်းတွေကြောင့်စာချုပ်ထက်ချုပ်လို့မရတော့ပဲမက်ဆီနဲ့ဘာစီလိုနာတို့လမ်းခွဲလိုက်ရပြီဖြစ်ပါတယ်တနင်္ဂနွေနေ့ကတော့မက်ဆီဟာဘာစီလိုနာအသင်းမှာသတင်းစာရှင်းလင်းပွဲလုပ်ခဲ့ပြီးတော့မျက်ရည်မစင်နိုင်အောင်အထီးကိုဖြစ်ခဲ့ပါတယ
် Es muy difícil esto para mí después de tantos años
နှစ်ပေါင်းများစွာကျွန်တော်ဘဝတစ်ခုလုံးကိုဒီမှာဖြတ်သန်းခဲ့ပြီးတဲ့နောက်ဒါကကျွန်တော်အတွက်တော့ရန်ခက်ခဲပါတယ်ဒီအတွက်ကျွန်တော်ပြင်ဆင်မထားပါဘူးမိနစ်တုံးကတော့ဟုတ်တယ်ကျွန်တော်အတင်းကထွက်ချင်ခဲ့တယ်ဒါပေမဲ့ဒီနှစ်မထွက်ချင်ပါဘူးဒီနှစ်ကျွန်တော်ဆက်နေသွားဖို့ကျွန်တော်ရောကျွန်တော်မိသားစုရောဆုံးဖြတ်ထားတာပါဘာစီလိုနာကကျွန်တော်ရဲ့အိမ်ဖြစ်ပြီးဘယ်ကိုမှကျွန်တော်မသွားချင်ပါဘူ
း me toca despedirme de esto como dije antes fueron
ဒီနေ့တော့ကျွန်တော်အားလုံးကိုနှုတ်ဆက်ရပါတော့မယ်ကျွန်တော်ခုနကပြောခဲ့သလိုပါပဲကျွန်တော်တစ်သက်လုံးဒီမှနေလာခဲ့တာကျွန်တော်ဒီကို73နှစ်သားမှရောက်လာခဲ့တာပြီး21နှစ်အကြာမှာတော့ကျွန်တော်ဇနီးရဲ့ကလေး3ယောက်နဲ့ထွက်ခွာရတော့မှာပါကျွန်တော်ဒီမှနေခဲ့ကစားခဲ့တဲ့တခြားအလုံးအတွက်က ဂုဏ်ယူမဆုံးပါဘူးနှစ်နည်းငယ်ကြာမှာတော့ကျွန်တော်တို့ပြန်လာမှာပါဘာစီလိုနာကကျွန်တော်တို့ရဲ့အိမ်ဖြစ်ပြီးကလေးတွေကိုလည်းဂရီပေးထားပါတယ
်
ကျွန်တော်အနေနဲ့အတင်းမှစပီးနေဖို့အတွက်လုပ်နေတဲ့လောက်တော့အစွမ်းကုန်လုပ်ခဲ့တယ်ဆိုတာရှင်းပါတယ်။ဒါပေမဲ့လည်းလာလီယာရဲ့စီမင်းကြောင့်ကျွန်တော်ဆက်နေဖို့မဖြစ်နိုင်ဘူးလို့အတင်းနဲ့အတင်းဥက္ကဋ္ဌလာပေါ်တာကပြောပါတယ်။ကျွန်တော်နဲ့ပတ်သက်ပြီးပြောနေတာတွေလည်းကြားပါတယ်။ဒါပေမဲ့ကျွန်တော်အနေနဲ့အမခံနေတာကတော့ကျွန်တော်ကအတင်းမှစနေခြင်းနဲ့အတွက်ကျွန်တော်ဘက်ကနေလုပ်နေတဲ့လောက်အစွမ်းကုန်လုပ်ခဲ့တယ်ဆိုတာပါပဲ
။ဘာလို့လဲသမိုင်းတစ်လျှောက်အကောင်းဆုံးဘောလုံးသမားဖြစ်သလိုလက်ရှိမှာလည်းကမ္ဘာအကောင်းဆုံးဘောလုံးသမားတွေကတယောက်ဖြစ်တဲ့မက်ဆီကိုပြောင်းရွှေ့ကြေးတပြားမှမရပဲလက်လွတ်ဆုံးရှုံးလိုက်ရတာဟာဘာစီလိုနာအသင်းအတွက်ရောအသင်းရဲ့ဘန်နာကြီးအတွက်ပါမဟာမဟာဆုံးရှုံးမှုကြီးဖြစ်ပြီးတော့ဘောလုံးသမိုင်းမှာလည်းကစားသမားတယောက်ကိုအကြီးမားဆုံးလက်လွတ်ဆုံးရှုံးမှုလို့တောင်ပြောရမှာဖြစ်ပါတယ်အခုခါမှာတော့ Messi ဟာ PSG အသင်းကိုရောက်သွားပြီဖြစ်ပါတယ်။ Messi နဲ့ PSG လို့နည်းနည်းစာချုပ်ချုပ်လိုက်ပြီးတော့တကယ်လို့အဆင်ပြေတယ်ဆိုရင်တော့နောက်ထပ်တစ်နှစ်ထပ်တိုးဖို့သဘောတူထားပါတယ်။ Messi ဘာစလိုနာကနေထွက်ရမယ်ဆိုကြတဲ့က PSG အသင်းဟာ Messi နဲ့သူ့ဖခင်ကိုတိုက်ရိုက်ဆက်သွယ်ပြီးတော့စာချုပ်ချုပ်နိုင်ဖို့ကြိုးပမ်းခဲ့တာပါ။ Messi ဟာ Paris မြို့ကိုအင်္ဂါနေ့မှာရောက်သွားခဲ့ပြီးတော့ PSG ပရိသတ်တွေကလည်းမက်ဆီကိုအကြီးအကျယ်ကြိုဆိုခဲ့ကြတယ်ဆိုတာတင်ပြရင်းနဲ့ပဲဒီတစ်ပတ်ရဲ့အားကစားကဏ္ဍကိုဒီမှာပဲဆုံးသတ်လိုက်ပါတယ်ခင်ဗျာ
ကိုရနိုင်တင်ဆက်နေတဲ့တပတ်တွင်းအားကစားသတင်းအစီအစဉ်ပါရှင် VOE မြန်မာပိုင်းကထုတ်လွှင့်နေတဲ့နနက်ခင်းအစီအစဉ်ကိုမနက်၈နာရီကနေ၉နာရီအထိလိုင်းဒိုမီတာ20 kHz 15113လိုင်းဒိုမီတာ25 kHz 1823လိုင်းဒိုမီတာ32 kHz 9335တို့ကနေလဲထုတ်လွှင့်ပေးနေပါတယ်ရှင်အခုတော့သတင်းအကြီးချုပ်ကိုကိုအောင်လင်းဦးကပြောပြမှာပါ
မနက်ကမှဖန်စီခံထားတဲ့အမေရိကန်နိုင်ငံသားဒန်နီဖန်စတာပါဝင်သတင်းသမားတွေကိုပြန်လွတ်ပေးဖို့အမေရိကန်ကထပ်မံတောင်းဆိုလိုက်ပါတယ်။မြန်မာနိုင်ငံမှာသတင်းသမားတူအဖြစ်လွတ်လပ်နေတဲ့ဒန်နီဖန်စတာကိုဆက်လက်ဖန်စီထားတဲ့ပုံအမေရိကန်ကအလွန်မင်းစိုးရိမ်နေစေဖြစ်ပါတယ်။ချင်းတွေကိုအနီးကပ်စောင့်ကြည့်နေပါတယ်။ချက်ချင်းပြန်လွတ်ဖို့လဲမြန်မာဆရာနာမည်တွေကိုတောင်းဆိုပါတယ်။အန်ဒီယခင်ခင်မိသားစုရှိရာအိမ်ပြန်နိုင်တဲ့အထိလဲဆက်လက်တောင်းဆိုသွားမှာပါ။သူဟာဒင်းတောက်တယောက်ပါ။သတင်းသမားအလို့ဟာရာဇဝတ်မှုမဟုတ်ပါဘူးလို့အမေရိကန်နိုင်ငံရဲ့ဌာနပြောခွင့်ရ Net Price ကပေါ်ထူးနေဝါရှင်တန်သတင်းစာရှင်းလင်းပွဲမှာပြောဆိုသွားတာပါ။ပေါ်ထူးနေမှာပဲကုလသမဂ္ဂဆိုင်ရာအမေရိကန်တမ်မတ်ကြီးလင်ဒါသောမတ်ဂရင်းဖီးကလည်းမြန်မာနိုင်ငံမှာဆင်အာနာတင်ပြီးနောက်ပိုင်းနိုင်ငံရေးအခြေတည်းတွေပေါ်အလေးအနက်စိုးရိမ်နေကြောင်းပြောဆိုခဲ့တာပါ။မဟာမိတ်တွေမိတ်ဆွေတွေနဲ့အတူလက်တွဲပြီးမြန်မာနိုင်ငံဒီမိုကရေစီလမ်းကြောင်းပေါ်ပြောင်းရွှေ့ဖို့ဖန်ဆီးခံထားသူတွေပြန်လွတ်ပေးဖို့ဆက်လက်ပြောပြသွားမှာဖြစ်တဲ့အကြောင်းလဲအာရှခီးစဉ်ဒစိတပိုင်းဖြစ်ဘန်ကောက်မြို့ကနေတယ်လီဖုန်းကနေသတင်းစာရှင်းလင်းပွဲလုပ်ရမှာတမ်မတ်ကြီးကပြောဆိုသွားပါတယ်။ကိုဗစ်ရောဂါကိုကူးသတ်ရမှာတခြားရောဂါတွေအတွက်အသုံးပြုနေတဲ့ဆေးသုံးမျိုးကိုစတင်ဆန့်သက်ကြည့်ဖို့ပြင်ဆင်နေတဲ့အကြောင်းWHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကပြောလိုက်ပါတယ်။ကိုဗစ်ရောဂါကိုကူးသတ်ဖို့နီလန်သစ်တွေရှာဖွေနေရမှာပြင်းထန်တဲ့ငှက်ဖျားရောဂါအတွက်အသုံးပြုတဲ့အာတီဆူနိတ်တချို့ကင်ဆာရောဂါတွေအတွက်သုံးတဲ့ Imatinib နဲ့ခန္ဓာကိုယ်တွင်းခုခံအာဆနစ်ပုံမှန်မဟုတ်တဲ့ရောဂါတွေအတွက်သုံးတဲ့ Infliximab ဆေးသုံးမျိုးကိုစမ်းသပ်မှာဖြစ်တဲ့အကြောင်းဗိုလ်ထုနေကဆွစ်ဇာလန်နိုင်ငံဂျနီဗာမြို့ရုံးချုပ်မှာကျင်းပတဲ့အွန်လိုင်းသတင်းစာရှင်းလင်းပွဲအတွင်းWHOကြီးကပြောဆိုလိုက်တာပါအမေရိကန်ကပိတ်ဆို့တန်းခတ်အရေးယူလိုက်တဲ့ပေါ်အာနာရှင်ခေါင်းဆောင်အလက်ဆန်ဒါလူကာရှန်ကိုအုပ်ချုပ်တဲ့ဘယ်လာရုစ်နိုင်ငံကတုံ့ပြန်တဲ့အနေနဲ့မင်းစ်မြို့တော်မှာရှိတဲ့အမေရိကန်တန်ရုံးမှာဝန်ထမ်းရေးအတွက်ကိုစက်တင်ဘာလ1ရက်နေ့နောက်ဆုံးထားပြီး9ရက်အထိရှော့ချဖို့ပြောဆိုလိုက်ပါတယ်ဘယ်လာရုစ်နိုင်ငံဆိုင်ရာအမေရိကန်သံတမန်ချုပ်ဂျူလီဖစ်ရှာကိုခန့်အပ်မှုကိုလက်ခံထားတာကိုလည်းပြန်လည်ရုပ်သိမ်းလိုက်တဲ့အကြောင်းဘယ်လာရုစ်နိုင်ငံကြားရေးဝန်ကြီးဌာနပြောခွင့်ရအနာတိုဂလတ်စ်ကမေးမြန်းခန်းတစ်ခုမှာဖြေကြားထားတာကိုဝန်ကြီးဌာနဝက်ဘ်ဆိုက်မှာပေါ်ထူးနေကပဲပြောဆိုသွားတာပါ
တရင်အချင်းချုပ်ကိုကိုအောင်လင်းဦးကပြောပြသွားတာပါရှင်။ကျမတို့ VOA မြန်မာပိုင်းအစီအစဉ်တွေကို Facebook စာမျက်နှာဖြစ်တဲ့ VOA Burmese News နဲ့ website စာမျက်နှာဖြစ်တဲ့ burmese.voanews.com မှာအချိန်မရွေးကြည့်ရှုနားဆင်နိုင်ကြပါရရှင်။ကြာသပတေးနေ့နေ့ခင် VOA မြန်မာပိုင်းအစီအစဉ်ကိုတင်ဆက်ခဲ့တာပါ။ဒီကနေ့မနေ့အစီအစဉ်ထုတ်လုပ်ရေးမှူးကတော့ကိုရဲမွန်ဖြစ်ပါတယ်။ engineer တွေကတော့ Jimmy Cook နဲ့ Derek Smith တို့ဖြစ်ပါရရှင်။ကျွန်မက engineer နိုင်ပါ။ VOA မြန်မာပိုင်းအစီအစဉ်ကိုကြည့်ရှုနားဆင်အားပေးကြတဲ့အတွက်လည်းကဘာတော်လှားကသောရရှင်အားလုံးကိုကျေးဇူးတူတင်ပါတယ်။ BND ရဲ့အပေါင်းကနေကင်းဝေးကြပါစေလို့လည်းဆုမွန်ကောင်းတောင်းပါရရှင်။ရွှေလန်းချမ်းမြေကြပါစေ။This program